Welcome to the Voice of America in Burmese.
မင်္ဂလာပေါင်းနဲ့ပြည့်စုံကြပါစေ။တော်ရရှိများရှင်လန်းချမ်းမြေကြပါစေခင်ဗျာ။ View American တန်ခါနေ2018ခုနှစ်စက်တင်ဘာလ2ရက်တနင်္ဂနွေနေ့မနက်ခင်းအစီအစဉ်လေးကို American ပြည်အောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းလိုမီတာ24 40 51တို့ကနေဖမ်းယူနားဆင်နိုင်ကြသလို VO ရဲ့ Facebook စာမျက်နှာ VOE Burmese News နဲ့ Website စာမျက်နှာဖြစ်တဲ့ burmese.voenews.com မှာအချိန်နဲ့တပင်းကြီးထုတ်လွှင့်ပေးနေပါတယ်။ကျွန်တော်ဆမ်မိုးပါအခုမနက်ခင်းအစီအစဉ်လေးတာဝန်ယူတင်ဆက်ပေးမှာပါ
။မင်္ဂလာမနက်ခင်းပါခင်ဗျာ။ဒီကနေ့မနက်ဖြန်သတင်းတွေကိုကိုညောင်ဝင်းအောင်နဲ့ကျွန်တော်ကြော်ကြော်သိမ်းပြောပြမှာပါ။ဂွယ်လွန်သူထက်လူတော်မှဂျုံမကင်းကိုဒီကနေ့မှာအခမ်းအနားနဲ့မြေမြုပ်တချို့မှာဖြစ်ပါတယ်။NLD ပါတီကလွှတ်တော်အမတ်နှစ်ဦးကိုပါတီတာဝန်တွေကရက်ဆိုင်လိုက်ပါတယ်။ဖန်စီတရားဆက်ဆိုခံထားရတဲ့ Riders တရင်တော်နှစ်ဦးကိုပြန်လုပေးဖို့တရင်သမားတို့အစနေကဆန္ဒပြတောင်းဆိုကြပါတယ်။ဒီတရင်တွေနဲ့အတူတခြားစိတ်ဝင်စားဖွယ်ထိတ်တန့်တဲ့တွေကိုလည်းသိရပါမယ်ခင်ဗျာ
။ဟုတ်ကဲ့ကောင်းပါပြီခင်ဗျာ။အဲ့ဒီလိုတရင်တွေတင်ဆက်ပြီးကြားကြရမယ့်တရင်လော်ရီတွေမှာဆိုရင်တော့ဘင်္ဂလားဒေ့ရှ်နိုင်ငံမှာရောက်ရှိနေတဲ့ရိုဟင်ဂျာအမျိုးသမီးဒုက္ခသည်တဦးက
The mobs have burned down our homes.
သူရဲ့တုံ့ပြန်ခဲ့တဲ့အခြေအနေတွေကိုသတင်းတောက်ကိုပြောပြနေတာပါသတင်းလွှာကိုတိစက်တဲ့ခါမှာအပြည့်အစုံကိုနားဆင်ရပါမယ်အဲ့ဒါပြင်ဥအောင်ခင်ရဲ့မြမကြီးသုံးသက်ချက်အင်္ဂလိပ်စာသင်ခန်းစာစာရည်နဲ့အတူစနေညပိုင်းကတင်ဆက်ခဲ့တဲ့ဓာတ်ရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်ကိုလည်းပြန်လည်ပြီးတော့နားဆင်ကြဖို့ရှိပါတယ်အခုရင်ဆုံးတော့မနက်ခင်းထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကိုညံဝဲအောင်တို့ကပြောပြကြပါလိမ့်မယ်ခင်ဗျာ
အမေရိကန်ပြည်တော်စုရဲ့အထင်ကရအထက်လူတော်အမတ်တူဖြစ်သူဂျွန်မက်ဂိတ်အမတ်တရကျင်းပတဲ့အားရကြကူပြုအခမ်းအနားတွေဒီကနေ့မှအဆုံးသတ်မှာဖြစ်ပြီးသူ့ရဲ့ကျွမ်းကျန်ရစ်တဲ့ရုပ်အလောင်းကိုမေရီလန်းပြည်နယ်အနပူလစ်မြို့ကသူတက်ရောက်တင်ယူခဲ့တဲ့အမေရိကန်ရေတပ်အကယ်ဒမီစစ်သင်ချိုင်းမှာမြေမြုပ်တချို့မှာဖြစ်ပါတယ်မစ္စတာမက်ဂိတ်ကိုသူ့ရဲ့ရေတပ်အကယ်ဒမီအတန်းဖော်နဲ့မိတ်ဆွေဟောင်းကြီးဖြစ်သူ2024ခုနှစ်ကကွယ်လွန်သွားတဲ့ရေတပ်ဗိုလ်ချုပ်ကြီးချက်လာဆန်ရဲ့အုပ်ဂုဘေးမှာမြေမြုပ်တချို့မှာပါစနေနေ့ကဝါရှင်တန်မြို့တော် National Cathedral ဘုရားကျောင်းကြီးထဲမှာကျင်းပတဲ့အမေရိကအောင်မြေပွဲအခမ်းအနားကိုတော့သမရဟောင်းတွေလွှတ်တော်အမတ်တွေစသဖြင့်အမေရိကန်နိုင်ငံကြီးလောကနဲ့နယ်ပယ်ပေါင်းစုံကထင်ရှားသူတွေတက်ရောက်ကြပါတယ်။မစ္စတာမက်ဂိတ်အတွက်အမတ်တရကွန်ပျူတာစကားပြောကြားသူတွေလည်းတူဦးဖြစ်တဲ့သမရဟောင်းဘရော့ကိုဘာမှကလက်ရှိအမေရိကန်နိုင်ငံကြီးခြေနေဟာတည်တည်ပြီးညံ့ပြင်းနေကြနေတယ်လို့ပြောပါတယ်။သမရဒေါ်နယ်ထရမ့်ကိုနာမည်နဲ့တကွာထည့်ပြောတာမဟုတ်ဘဲသမရဘာမှကရဲရင်ပြီးခိုင်မာတဲ့နိုင်ငံကြီးလို့ဟန်ဆောင်နေပေမဲ့တကယ်တမ်းကျတော့အကြောက်တရားကြီးစိုးနေတာပါ။အဲ့ဒါထက်ပိုပြီးကြီးမြင့်ဖို့ဂျွန်ကကျွန်တော်တို့ကိုတောင်းဆိုခဲ့တာပါအဲ့ဒါထက်ပူကောင်းမှုဖို့သူကကျွန်တော်တို့ကိုတောင်းဆိုခဲ့တာပါလို့ပြောပါတယ်သမရဟောင်း George W. Bush လည်းအမတ်တရကွန်ပျူတာပြောပြီးမစ္စတာမက်ဂိတ်ဟာကွန်ပျူတာတိုက်သူသူ့ရဲ့ပြိုင်ဘက်တွေဟာမျိုးချစ်ပုဂ္ဂိုလ်တွေလူသားတွေဖြစ်တယ်ဆိုတာကိုအသိမှတ်ပြုသူဖြစ်တယ်လို့ပြောပါတယ်ဒါပြင်လက်ရှိအမေရိကန်နိုင်ငံရေးဟာမစ္စတာမက်ဂိတ်ရဲ့ကိုယ်ပိုင်ယုံကြည်ချက်တွေနဲ့ဆန့်ကျင်နေတယ်လို့လည်းပြောပါတယ်စနေနေ့အခမ်းအနားမှာစကားပြောကြတဲ့တခြားလူပုဂ္ဂိုလ်တွေလည်းအတယ်လူတော်မှလင်စီဂရမ်နိုင်ငံသားဝန်ကြီးဟင်ရီကစ်ဆင်ဂျာတို့လည်းပါဝင်ပါတယ
်။မြောက်အမေရိကနိုင်ငံကြီးကြားလွတ်လပ်တဲ့ကွန်သွယ်ရေးသဘောတူစာချုပ် NAFTA ထဲမှာကနေဒါနိုင်ငံကိုဆက်ပြီးထည့်ထားစရာအကြောင်းမရှိတော့ဘူးလို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကစနေနေ့မှာပြောကြားလိုက်ပါတယ်။အမေရိကန်ကွန်ဂရက်အနေနဲ့လည်းဒီကိစ္စမှာဝင်မဆွဲကြဘူးနဲ့အမေရိကန်၊ကနေဒါ၊မက္ကဆီကန်သုံးနိုင်ငံပါတဲ့ NAFTA စာချုပ်ကိုလည်းသူ့အနေနဲ့ဖျက်သိမ်းကောင်းဖျက်သိမ်းလိမ့်မယ်လို့သမ္မတထရမ့်ကသတိပေးလိုက်ပါတယ်။နိုင်ငံရေးလူအချက်တွေအရဆိုပြီးကနေဒါကို NAFTA သဘောတူညီမှုအသစ်မှာဆက်ထည့်ထားစရာမလိုတဲ့အကြောင်းနဲ့ NAFTA အရအမေရိကန်နိုင်ငံကနစ်နာခဲ့ရတာနှစ်ပေါင်းကြာလာပြီဖြစ်တယ်လို့ဖြစ်တာမို့ဒီဒန်းတူညီမျှတဲ့သဘောတူညီမှုမျိုးမရဘူးဆိုရင်ကနေဒါကို NAFTA ကနေထုတ်ပြန်ရမှာဖြစ်တယ်လို့သမ္မတထရမ့်ကသူ့ Twitter မှာရေးပါတယ် NAFTA စာချုပ်ကိုခင်းနဲ့အညီပြောင်းလဲကျင့်သုံးနိုင်မှုပြီးခဲ့တဲ့တောက်ကြနေ့အထိကနေဒါနိုင်ငံနဲ့ဆွေးနွေးခဲ့ပေမဲ့အပြေတစုံတရာထွက်မလာတာကြောင့်မက္ကဆီကိုနဲ့ပဲနှစ်နိုင်ငံချင်းသဘောတူဆိုင်းထိုးတော့မယ်လို့ထရမ့်ကလွှတ်တော်ကိုသတိပေးခဲ့ပါတယ်။မက္ကဆီကိုနဲ့သဘောတူစာချုပ်ကိုတနင်္လာနေ့ကျမှကြေညာဖို့ရှိပါတယ်။ကနေဒါပါမလာဘူးဆိုရင်လွှတ်တော်ရဲ့အတည်ပြုချက်ရဖို့ခက်ခဲလိမ့်မယ်လို့အမတ်ကသတိပေးနေပါတယ်။အကယ်၍ NAFTA စာချုပ်သစ်မှာကနေဒါကပါမလာဘူးကနေဒါနိုင်ငံထုတ်ကားတွေပေါ်တွင်းကုန်ကုန်တိုးကောက်လိမ့်မယ်လို့အမေရိကန်သမ္မတထရမ့်ကအကြိမ်ကြိမ်ပြောဆိုထားပါတယ်။
ပါကစ္စတန်နိုင်ငံကိုတောက်လျှောက်ပေးလာတဲ့စီးရဲကူညီဒေါ်လာသန်း300ကိုလုံးဝရပ်ဆိုင်းပစ်ဖို့ဆုံးဖြတ်လိုက်ပြီလို့အမေရိကန်စစ်ဘက်ကပြောပါရယ်ပါကစ္စတန်နိုင်ငံတွင်းမှာအခြေစိုက်ပြီးလှုပ်ရှားနေတယ်လို့ဆိုတဲ့စစ်သွေးကြွတွေကိုပါကစ္စတန်ကထိထိရောက်ရောက်နှိမ်နှင်းမှုမရှိဘူးဆိုပြီးနှစ်ပေါင်းများစွာပေးလာတဲ့ဒီကူညီကိုဒီနေ့အစောပိုင်းကစပြီးတော့ယာယီဆိုင်းငံ့ထားခဲ့တာပါအ အိန္ဒိယအာဖဂန်နစ္စတန်နိုင်ငံမှာ18နှစ်ကြာလက်နက်ကင်ပုံကန်တီသူတွေကိုသူတို့နိုင်ငံထဲမှာခိုးလုံဝင်ပေးထားတယ်ဆိုတဲ့ဆွဆွဲချက်ကိုပါကစ္စတန်ဆိုရကတော့အစင်တစိုက်ညင်းဆိုထားပါတယ်ပါကစ္စတန်ဘက်ကသာသူတို့ရဲ့လှုပ်ဆောင်မှုကိုပြောင်းလဲမယ်ဆိုရင်ဆိုင်းငံ့ထားခဲ့တဲ့စီးရဲအကူအညီပြန်ရနိုင်ခြေရှိတဲ့သဘောမျိုးအမေရိကန်တာဝန်ရှိသူတွေကပြောထားပူပါတယ်စစ်သွေးကြွတွေကိုပါကစ္စတန်ကနှိမ်နင်းနဲ့ခိုင်မာတဲ့လှုပ်ဆောင်ချက်တွေကိုတွေးရမယ်ဆိုရင်အကူအညီဒေါ်လာတန်း300ကိုပြန်ပေးနိုင်တဲ့အမေရိကန်ကအထူးသဖြင့်ကာဝေးဝန်ကြီးဂျင်မက်ဒစ်စီမှာရှိပါတယ်ဒါပေမဲ့ဝန်ကြီးမက်ဒစ်ကဆက်မပြီးတော့ဘူးဆုံးဖြတ်လိုက်တာလို့အမေရိကန်တာဝန်ရှိသူတူက Riders သတင်းဌာနကိုပြောပါတယ်။အမေရိကန်နိုင်ငံခြားရေးဝန်ကြီး Mike Pompeo နဲ့စစ်ဖက်ထိပ်တန်းအရာရှိဗိုလ်ချုပ်ကြီး Joseph Dunford တို့တိတ်မကြခင်မှာပါကစ္စတန်နိုင်ငံကိုသွားရောက်ဖို့စီစဉ်ထားချိန်မှာပဲစီးရဲကူညီပေးတာကိုလုံးဝရပ်လိုက်တဲ့အကြောင်းကာကွယ်ရေးဌာနကကြေညာလိုက်တာပါ။အ
ာဖဂန်နစ္စတန်နိုင်ငံတွင်မတည်မငြိမ်ဖြစ်အောင်လုပ်ဖို့နဲ့အမေရိကန်ရဲ့သူ့မဟာမိတ်တွေကြားသွေးကွဲအောင်လုပ်ဖို့ရုရှားဘက်ကလက်မလျှော့သေးဘူးလို့အာဖဂန်နစ္စတန်အခြေစိုက်အမေရိကန်စစ်ကမ်းကနေပြောင်းရွှေ့တော့မဲ့တမှုတူကပြောကြပါတယ်။အာဖဂန်နစ္စတန်မှာနှစ်နှစ်ကျော်ကြာတာဝန်ထမ်းဆောင်ခဲ့တဲ့အမေရိကန်အာဖဂန်ပူးတွဲစစ်ဆင်ရေးတမှုဖြစ်တဲ့ဗိုလ်ချုပ်ကြီးဂျွန်နီကိုဆန်ကစက်တင်ဘာ2ရက်ဒီကနေ့မှာတာဝန်ကအနားယူမှာဖြစ်ပါတယ်။သူတာဝန်ယူစဉ်ကာလအတွင်းရုရှားတို့ရဲ့ခြေလှမ်းကိုစောင့်ကြည့်ခဲ့ပြီးမကြာသေးခင်ကအာဖဂန်အစိုးရနဲ့ရင်ညာစေဖို့ရုရှားကတာလီဘန်ကိုကူညီခဲ့တာကိုလည်းသတိပြုခဲ့တယ်လို့ဆိုပါတယ်။ဒါအပြင်အာဖဂန်စစ်တပ်တိုးတက်မှုတွေရှိလာတာကိုရုရှားကတတ်ရှုဖို့ကြိုးစားနေကြောင်းနဲ့အမေရိကန်ရဲ့မဟာမိတ်တပ်တွေကြားသွေးကွဲအောင်လုပ်ဖို့ကြံစီနေတာကိုလည်းသတိပြုမိကြောင်းဗိုလ်ချုပ်ကြီးကပြောပါတယ်။ရုရှားနိုင်ငံဟာတာလီဘန်သဘုံတွေကိုစစ်ရေးလေးကျင့်တင်ကြားမှုအပါအဝင်လက်နက်တွေကိုပါထောက်ပံ့ပေးနေတယ်လို့အစိုးရပိုင်းကတည်းကအမေရိကန်နဲ့အာဖဂန်တာဝန်ရှိသူတွေကဆွဆွဲပြောဆိုခဲ့ပါတယ်။ဒီဆူဆွဲချက်ကိုရုရှားဘက်ကပယ်ချခဲ့ပြီးတာလီဘန်တွေနဲ့နိုင်ငံရေးအရပတ်သက်ဆက်ဆံနေခြင်းသာရှိတယ်လို့ဆိုပါတယ
်။ VOA American တာမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေပြီးတော့9နာရီထိလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9683ညာလိုင်းဒိုမီတာ48 kHz 6153ညာနဲ့ဒုတိယနာရီဘက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့7နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ချက်ကိုတော့လိုင်းဒိုမီတာ20 25 32တို့ကနေဖမ်းယူနိုင်ပါတယ
်။ဒီလိုကနေတနုနေမနေ့ဖက်တနေ့ကိုတိုင်းဆက်လက်ထုတ်လွှင့်နေပါတယ်။အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီကပြည်သူ့လွှတ်တော်ကိုယ်စားလှယ်တဦးနဲ့ဒိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်တဦးတို့ကိုပါတီတာဝန်တွေကနေတပြိုင်နက်တည်းရက်ဆိုင်လိုက်ပါတယ်။ရန်ကုန်တိုင်းဒဂုံမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်တာတက်တက်ခိုင်နဲ့ရန်ကုန်တိုင်းဒေသကြီးဒဂုံမြို့နယ်လွှတ်တော်ကိုယ်စားလှယ်ဦးကျော်စီရတို့နှစ်ဦးကို NLD ပါတီဒဂုံမြို့နယ်ရဲ့လုံမှုဆောင်ဖွဲ့တာဝန်တွေကနေရက်ဆိုင်လိုက်တာပါ။ဩဂုတ်လ25ရက်နေ့ကလုပ်တဲ့ NLD ပါတီဘူလုံမှုဆောင်ဖွဲ့အစည်းအဝေးဆုံးဖြတ်ချက်အရအဲ့လိုရက်ဆိုင်လိုက်တဲ့အကြောင်းဘူလုံမှုဆောင်ဖွဲ့ဝင်တူဦးဖြစ်သူဦးညံဝင်းလက်မှတ်ရေးထိုးထားတဲ့စာမှာဖော်ပြထားပါတယ်။ဘာကြောင့်အဲ့လိုရက်ဆိုင်လိုက်တာလဲဆိုတာကိုတော့ CEC ကဆုံးဖြတ်တာဖြစ်တဲ့အတွက်ပြောလို့မရတဲ့အကြောင်းဦးညံဝင်းက VOE ကိုပြောပါတယ်။ဒေါက်တာတက်တက်ခိုင်နဲ့ဦးကျော်စီရတို့နှစ်ဦးစလုံးဟာ NLD ပါတီဦးဆောင်တဲ့ပြည်ထောင်စုအစိုးရနဲ့ရန်ကုန်တိုင်းဒေသကြီးအစိုးရတို့ရဲ့လှုပ်ဆောင်ချက်တွေနဲ့ပတ်သက်ပြီးသတင်းမီဒီယာတွေမှာပွန့်ပွန့်လင်းလင်းဝေဖန်ထောက်ပြပြောဆိုလို့ရှိသူတွေပါဒီလိုတာဝန်ရစမ်းခံရတာနဲ့ပတ်သက်ပြီးသူတို့နှစ်ဦးစလုံးကပါတီကိုပြန်ပြီးစောရကတဲ့ပြောဆိုတာမျိုးလုပ်တော့မှာမဟုတ်တဲ့အကြောင်းသတင်းမီဒီယာတွေကိုပြောဆိုထားပါတယ
်ရိုက်တာသတင်းတော်ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့အပေါ်ဆွဲဆိုထားတဲ့အမှုကိုစက်တင်ဘာ3ရက်တနင်္လာနေ့မှာစီရင်ချက်ချဖို့ရှိနေချိန်မှာပဲစနေနေ့တုန်းကတော့သတင်းတောက်တချို့နဲ့သတင်းလွတ်လပ်ခွင့်ရရှိရေးလှုပ်ရှားသူတွေစုပေါင်းပြီးသူတို့ကိုပြန်လွှတ်ပေးဖို့ရန်ကုန်မြို့မှာဆန္ဒပြတောင်းဆိုကြပါတယ်။ဒီဆန္ဒပြပွဲကိုဥဆောင်စီစဉ်တဲ့အတန်အဖွဲ့ကိုတီထောင်သူကဗျာဆရာမောင်ဆောင်ခက
ဒီလိုသတင်းအမှန်တစ်ခုကိုလိုက်ပြီးတော့ပြည်သူတိအောင်ဖော်ထုတ်ခဲ့တဲ့လူတွေဟာအမှန်တကယ်ကကျွန်တော်တို့နိုင်ငံတော်အနေနဲ့စုတစိတ်အောင်ချီးမြှင့်ရမယ့်အချိန်မှာသူတို့ကိုစုတစိတ်အစားထောင်ထဲမှာနှစ်စီလောင်များထည့်ဖို့အတွက်အစိုးရကကြိုးစားနေတာကိုကျွန်တော်တွေ့ရှိနေရတာဖြစ်ပါတယ်။ဆိုတော့ဒီဟာကမတရားဘူးဆိုတာကျွန်တော်အနေနဲ့လက်ခံယုံကြည်ပါတယ်။သူတို့ဟာလည်းလုံးဝအပြစ်မရှိဘူးဆိုတာကျွန်တော်တို့ယုံကြည်ပြီးသားဖြစ်ပါတယ်။အဲ့ဒီအတွက်ကျွန်တော်တို့ဟာအခုလိုပဲလမ်းပေါ်မှာထွက်ပြီးတော့သူတို့လွတ်မြောက်ရေးအတွက်ကျွန်တော်တို့ရဲ့ပြည်သူတွေတရင်အမှန်ရရှိရေးအတွက်ကျွန်တော်တို့ဒီနေ့ဆန္ဒထုတ်ဖော်ရခြင်းဖြစ်ပါတယ
်။ရိုက်တာသတင်းတော်တွေအမှုကိုဩဂုတ်လ29ရက်နေ့မှာအမိန့်ချဖို့စီစဉ်ခဲ့ပေမဲ့ရန်ကုန်မြောက်ပိုင်းခရိုင်တရားရုံးတရားသူကြီးကကျမကြီးမကောင်းလို့ဆိုပြီးစက်တင်ဘာ3ရက်နေ့ကိုရွှေ့ဆိုင်းခဲ့တာဖြစ်ပါတယ်။ရကိုင်းပြည်နယ်မြောက်ပိုင်းမှာအာစာအကြမ်းဖက်အဖွဲ့ကလူညုံကြီးကင်းစခန်းတွေကိုတိုက်ခိုက်ခဲ့ပြီးနောက်ပိုင်းအစိုးရလူညုံကြီးတပ်ဖွဲ့ဝင်တွေကပြုလုပ်တဲ့နေမြေရှင်းလင်းရေးဖြစ်စဉ်အတွင်းလူအခွင့်အရေးချိုးဖောက်မှုတွေရှိခဲ့တယ်ဆိုတော့ကုလသမဂ္ဂနဲ့နိုင်ငံတကာအဖွဲ့အစည်းတွေရဲ့ဆွဆွဲချက်တွေထွက်ပေါ်နေချိန်မှာတည်င်းရယူဖို့ကြိုးပမ်းခဲ့တဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကိုအစိုးရကနိုင်ငံတော်လျှို့ဝှက်ချက်အဲ့ဥပဒေနဲ့ ဖမ်းဆီးတရားဆွဲဆိုထားတာဖြစ်ပါတယ
်အင်ဒိုနီးရှားနိုင်ငံကအင်ရှင်ပြည်လက်ခံကျင်းပတဲ့အာရှအကစားပွဲတော် Asian Games အမျိုးသားဘောလုံးပြိုင်ပွဲပိုလူပွဲကိုစနေနေ့ကရှင်းပြကစားတာမှာတောင်ကိုရီးယားကဂျပန်ကို2-0နဲ့အနိုင်ရသွားပါတယ်မိနစ်90ပြည့်တဲ့အချိန်ထိတစ်ဖက်နဲ့တစ်ဖက်ဂိုးမသွင်းနိုင်ပေအချိန်ပိုကစားတဲ့အခါမှသာတောင်ကိုရီးယားက2-0အရင်သွင်းပြီးပွဲပြီးကနေ5မိနစ်လိုမှမှဂျပန်ကခြေပါကူတကူပဲပြန်သွင်းနိုင်တာပါတောင်ကိုရီးယားအသင်းဒီပွဲမှာရွှေတစည်းစုစကူးလိုက်နေတာကြောင့် U23 ပြိုင်ပွဲမှာတက်ကြော်အသင်းသားတူအဖြစ်ဝင်ပြိုင်ခွင့်ရသူအသက်26နှစ်အရွယ်အသင်းကောင်းဆောင်ဆွန်ဟျုံမင်းဟာမဖြစ်မနေစစ်မှုထမ်းရမယ့်တာဝန်ကနေကင်းလွတ်ခွင့်ရသွားပါတယ်ဆွန်ဟျုံမင်းဟာအင်္ဂလန်ပရီးမီးယားလိစပါအသင်းမှာကစားနေတာဖြစ်ပြီးဒီအာရှအားကစားပွဲတော်မှာတောင်ကိုရီးယားအသင်းအတွက်ကစားခွင့်ရဖို့စပါအသင်းကခွင့်ပြုထားတာပါအသက်22နှစ်ပြည့်ပြီးသူတောင်ကိုရီးယားမျိုးသားတိုင်းဟာမြောက်ကိုရီးယားရန်ကနေကာကွယ်ဖို့အတွက်အပြစ်မနေစစ်မှုထမ်းကြရပါတယ်။ဒါပေမဲ့အာရှအားကစားပွဲတော်မှာရွှေတစည်းရတဲ့အားကစားသမားတွေ၊အိုလံပစ်အားကစားပွဲတော်မှာရွှေငွေကြေးစုတစည်းတစ်ခုခုရတဲ့အားကစားသမားတွေကိုစစ်မှုထမ်းတာဝန်ကနေကင်းလွတ်ခွင့်ပြုထားပါတယ်။စနေဒီယာတန်းမှာပဲရှင်ပြန်ကစားတဲ့တရားလူပွဲမှာတော့ VNN နဲ့ UAE အသင်းတို့မိနစ်90ပြည့်ပြီးတဲ့နောက်တစ်ဖက်တကူးစီနဲ့တည်ရဖြစ်နေတဲ့အတွက်ပင်နလီကံပြီးဆုံးဖြတ်တာမှာ UAE က၅လုံးစလုံးဝင်ပြီး VNN က၃လုံးပဲဝင်တာကြောင့်ယူအီအသင်းကတတိယခြေတစည်းစုကိုကြာသွားပါတယ
်။စနေနေ့ကကစားတဲ့ပရီးမီးယားလိဂ်ပြိုင်ပွဲတွေမှာအမှတ်ပေးစရာထိပ်ဆုံးကလီဗာပူးနဲ့ချဲလ်ဆီတို့နိုင်ပွဲဆက်ပြီးဆက်လက်ချန်ပီယံမန်စီတီကအနိုင်ပွဲပြန်ရပါတယ်။လီဗာပူးကအဝေးကွင်းမှာလက်စတာစီတီကို2-0ချဲလ်ဆီကအိမ်ကွင်းမှာဘုန်းမော့ကို2-0မရှိမန်စီတီကအိမ်ကွင်းမှာနျူကာဆယ်ကို2-0နဲ့အသီးသီးအနိုင်ရကြတာပါ။အခြားပွဲတွေမှာတော့Southampton ကအဝေးကွင်းမှာ Crystal Palace ကို2-0မရှိ Wolves ကအဝေးကွင်းမှာ West Ham ကို2-0မရှိအသီးသီးအနိုင်ရပါတယ် Everton နဲ့ Huddersfield တို့တစ်ဖက်2-0စီနဲ့တည်ရကြပြီး Brighton နဲ့ Fulham ကတစ်ဖက်2-0စီနဲ့တည်ရကြပါတယ်ဒီနှစ်ဘောလုံးရာသီအတွက်4ပွဲစီကစားပြီးတဲ့အသင်းတွေထဲမှာ Liverpool က4ပွဲစလုံးနိုင်ပြီးတော့12မှတ်ရာဂိုကွာခြားချက်နဲ့ဇယားထိတ်ရနေပြီးချယ်ဆီကလီဗာပူးနဲ့အမှတ်တူပေမဲ့ပေးကိုများတာကြောင့်ဒုတိယမန်စီးတီးက3ပွဲနိုင်တပွဲတည်းရေအဲဆယ်မှတ်ရနဲ့တတိယအသီးသီးရရှိခဲ့ပါတယ်မန်ချက်စတာယူနိုက်တက်အသင်းက3ပွဲကစားတပွဲနိုင်2ပွဲရှုံး3မှတ်နဲ့နံပါတ်14မှာရောက်ရှိနေပါတယ်ခင်ဗျာ
ဒါကတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုချွတ်ချော်သိနေကိုညောင်ဝဲအောင်တို့ကြီးညာပေးခဲ့တာဖြစ်ပါတယ်။ VOA ကတနင်္ဂနွေနေ့မနက်ခင်းအစီအစဉ်တွေကိုဆက်လက်ပြီးတော့ထုတ်လွှင့်နေပါတယ်။အခုတော့သတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးပါမယ်။ဘင်္ဂလားဒေ့ရှ်နိုင်ငံအချစ်တောင်ဘက်ကန်ယူရန်တစ်ချောင်းမှာရှိတဲ့ဒုက္ခသည်စခန်းတွေမှာမြန်မာနိုင်ငံကထွက်ပြေးသွားကြတဲ့ရိုဟင်ဂျာဒုက္ခသည်9သိန်းကျော်နေထိုင်နေကြပြီးတော့မြန်မာပြည်မှာသူတို့ကြုံတွေ့ခဲ့ရတဲ့နေနဲ့ပတ်သက်ပြီးတော့ပြောဆိုနေကြတာတွေအားလုံးဟာတူညီနေပါတယ်။အဲ့ဒီဖြစ်ရမှာလူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှု ethnic cleansing လို့ကုလသမဂ္ဂကခေါ်ဆိုပြီးမြန်မာစစ်တပ်ကရွာတွေကိုတရွာလုံးမိရှို့မတင်းကျင့်တပ်ဖြတ်တယ်ဆိုပြီးတော့ဆွဆွဲပြောဆိုနေကြပါတယ်။အဲ့ဒီဒုက္ခသည်စခန်းနေမင်းမတစ်ခုဖြစ်တဲ့ Cox's Bazaar ကဒုက္ခသည်စခန်းကို VOA ဘင်္ဂလားဌာနကသတင်းတောက်ဆလင်ဟူစိန်တွားရောက်ပြီးတော့အမျိုးသမီးတချို့နဲ့တွေ့ဆုံမေးမြန်းထားပါတယ်။ကိုကျော်ကျော်သိန်းကပြောပြပေးပါလိမ့်မယ်ခင်ဗျာ။
ဦးချီယားဒေတာကမိုဒူချိုဝရာအရက်ကုတူပါလောင်ဒုက္ခသည်စခန်းမှာရိုဟင်ဂျာဒုက္ခသည်အမျိုးသမီးအများပြားခိုလုံနေကြပြီးအဲ့ဒီအထက်မှာနာယူမာလည်းတူအပါဝင်ပါသူကကိုယ်ဝန်ဆောင်ထားတာ9လရှိနေပြီဖြစ်ပြီးတော့လူစိမ်းတွေကိုစိတ်ချယုံကြည်လေးမရှိပေမဲ့လေ VOA ကိုတော့မြန်မာနိုင်ငံကနေသူဘာကြောင့်ထွက်ပြေးလာရတယ်ဆိုတာပြောပြပါတယ
် The mugs have burned down our homes killing our people and that is why we managed to escapeand save our lives
လူစိုးတွေကကျမတို့အိမ်တွေကိုမီးရှို့ပြီးလူတွေကိုတပ်ပစ်ပါတယ်ဒါကြောင့်အသက်ဘေးကနေလွတ်အောင်ကျမတို့ထွက်ပြေးလာတာပါလို့နာယူမာကရိုဟင်ညာဘာသာစကားနဲ့ပြောပါတယ်မြန်မာစစ်တပ်ကသူ့မောင်ဖြစ်သူကိုသူ့ရှေ့မှာတင်ပြတ်တက်လိုက်တယ်လို့လည်းနာယူမာကပြောပါတယ်နာယူမာနဲ့အတူအဲ့ဒီမှာနေထိုင်ကြသူအလုံးကအလားတူအဖြစ်ပြက်တွေကိုပြောပြကြပြီးအာရီဖာဘီဂမ်ကတော့သူ့ကလေးတွေကိုကယ်ထုတ်နိုင်ခဲ့တယ်လို့ပြောပါတယ
် Myanmar military killed my husbandand burnt my house.
မြန်မာစစ်တပ်ကကျမယောက်ျားကိုပြစ်တက်လိုက်ပြီးကျမအိမ်ကိုလည်းမီးရှို့လိုက်ပါတယ်လို့အာရီဖာဒီဂမ်ကလည်းရိုဟင်ဂျာဘာသာစကားနဲ့ပြောပါတယ်။အလားတူအတွေ့အကြုံကိုပြန်ပြောပြသူနောက်တစ်ယောက်ကတော့ဟာစီနာအက်တာဖြစ်ပြီးစစ်သားတွေကသူ့ယောက်ျားကိုပြစ်တက်လိုက်ပြီးတဲ့နောက်အိမ်နီးချင်းတူဦးရဲ့အကူအညီနဲ့ဘင်္ဂလားဒေ့ရှ်ကိုထွက်ပြေးလာတာလို့သူကပြောပါတယ
်။
My children miss their father a lot. They call his name and cry.
ကျမကလေးတွေကသူ့အဖေကိုတိတ်တိတ်ရနေကြတာပါ။သူ့နာမည်ကိုခေါ်ခေါ်ပြီးငိုကြတယ်လို့ ဟာစီနိုင်ထားကရိုဟင်ညာစကားနဲ့ပြောပါတယ်အဲ့လိုကြုံတွေ့ရတဲ့မိသားစုတွေကထောင်ပေါင်းများစွာရှိနေတာပါသူတို့ထဲကအများပြားဟာမြန်မာစစ်သားတွေကလူများပြားကိုတပ်ဖြတ်တာလိမ်မိုင်းအာဓမကျင့်တာအိမ်တွေကိုမီးရှို့တာမိသားစုစုလုံးကိုဖျက်ဆီးတာတွေကိုယ်တိုင်မြင်တွေ့ခဲ့ကြရတယ်လို့ပြောကြပါတယ်ပရင်းချင်းခံရတဲ့အမျိုးသမီးနဲ့မိန်းကလေးအများပြားဟာရုပ်ပိုင်းစိတ်ပိုင်းထိခိုက်ခံစားနေကြရစေပါသူတို့ကိုကူတာပေးဖို့အတွက်ဒုက္ခသည်စခန်းအများစုမှာစေဝါကိရိယာအလုံးလောက်မရှိဘူးလို့အဲ့ဒီမှာအကူအညီပေးနေတဲ့ American Texas ပြည်နယ်ကဘင်္ဂလားဒေ့ရှ်ဘွား American နိုင်ငံသားဆရာဝန်ဒေါက်တာစေဒါခဗီယာကပြောပါတယ်သူအနေနဲ့ကတော့တန်းနိုင်သလောက်အကူအညီပေးဖို့ဒုက္ခသည်စခန်းတွေကိုလာတာလို့လူနာအမျိုးသမီးတူကိုကြည်နေရင်ဘင်္ဂလားဘာသာစကားနဲ့ပြောပါတယ
် Instead of giving her birth control pills I'm giving her a family planning shot which will cover 3 months We will give her some dawai medicine
သူကိုကိုယ်ဝန်တားဆီးပေးမယ်စာ3လခန့်နဲ့ဆေးထိုးပေးနေတာပါနောက်ပြီးဆေးတချို့လည်းသူ့ကိုပေးပါမယ်လို့ဒေါက်တာဆေးဒါခဗီယာကပြောပါတယ်ဒုက္ခသည်စခန်းတွေမှာဆေးဝါးတွေတင်လိုအပ်တာမဟုတ်ဘူးလို့ဒေါက်တာခဗီယာကပြောပါတယ်အစိုးရမှုတဲ့အဖွဲ့တစ်ခုဖြစ်တဲ့ Hope Foundation ဘင်္ဂလားဒေ့ရှ်ကဒုက္ခသည်စခန်းတချို့မှာဆေးကန်းတွေဖွင့်ပေးထားပါတယ်ဒါပေမဲ့စခန်းတွေမှာလူပိုပိုများလာတာကြောင့်သူတို့တဖွဲ့တည်းမလုပ်နိုင်ဘူးလို့ပြောပါတယ်ဒီစခန်းတွေမှာတစ်နှစ်ကိုကလေး6000လောက်မွေးဖွားနေပြီးအစားအစာဆေးဝါးနဲ့နေထိုင်စရာလိုအပ်ချက်တွေပိုတိုးလာနေတယ်လို့ဒေသဆိုင်ရာအာဏာပိုင်တွေကပြောပါတယ်ကလေးတယောက်ကိုပြည်သူဆောင်ရှောက်ဖို့တရားလုံးလူတယ်ဆိုတဲ့ဇိုးစကားရှိပေမဲ့ Hope Foundation ကတော့ရိုဟင်ဂျာချက်တဲကိုဖြစ်ရှင်းဖို့နိုင်ငံတကာအတိုင်းအဝန်းတစ်ခုလုံးလိုတယ်လို့ပြောပါတယ်စစ်တပ်ရဲ့ရှင်းလင်းရေးစစ်ဆင်မှုတွင်လူပေါင်း2000ခွဲကျော်သတ်ခံရပြီးအမျိုးသမီးနဲ့မိန်းကလေးအများအပြားမတင်းကျင့်ခံရတယ်လို့စွပ်စွဲချက်တွေရှိထားပါတယ်ရိုဟင်ညာဆိုတဲ့နာမည်ကိုတော့အတိမံပြူတဲ့မြန်မာအစိုးရနဲ့စစ်တပ်ကတော့အဲ့ဒီစွပ်စွဲချက်တွေကိုညှင်းထားပြီးလူမျိုးရေးစခန်းတွေကိုတိုက်ခိုက်တာမှပါဝင်တဲ့အကြမ်းဖက်ဝါဒီတွေကိုရှင်းလင်းနေနေတာဖြစ်တယ်လို့အစင်တစိုက်ပြောဆိုနေပါတယ်ခင်ဗျာ
ဒါကတော့ slim ဟူစင်ပြပူထားတဲ့ဒင်းလောက်ကိုခုကြော်ကြော်သိမ့်တင်ပြတော့တာဖြစ်ပါတယ်အခုတော့အပတ်စဉ်ထုတ်လွှင့်ပေးနေကြဥအောင်ခင်ရဲ့မြမရေးသုံးသပ်ချက်ကိုနားဆင်ကြပါမယ်ခင်ဗျာ
အမျိုးသမီးတွေဒန်းတူရီရူအခွင့်အရေးနဲ့လုတ်ပိုင်ခွင့်ရရှိရေးဟာကုလသမဂ္ဂရဲ့ရည်ရွယ်ချက်တစ်ခုဖြစ်ပါတယ်အမျိုးသမီးနဲ့ကလေးငယ်တွေအပေါ်ကျူးလွန်တဲ့ပြပူတွေကိုရသွေးမှုကြီးတွေဖြစ်တတ်မှတ်ကြပါတယ်အမျိုးသမီးရဲ့နေနာချက်ကိုတရားမျှတစွာဖြည့်ရှင်းနိုင်ဖို့ကူညီထောက်ပံ့ဖို့ကိစ္စဟာတရားရုံးတွေအာရုံစိုက်ရမယ့်လုပ်ငန်းတစ်ခုဖြစ်လာပါတယ်မြမတရားဥပဒေစနစ်မှာအမျိုးသမီးကိုတရားမျှတစွာဆက်ဆံရလားဆိုတာကိုသိနိုင်အောင် Justice Based အဖွဲ့ကကုလသမဂ္ဂအမျိုးသမီးရေးဌာနအကူအညီယူပြီးအစိုးရခန်းစားတဲ့ဆောင်ထုတ်ပြန်ထားပါတယ်ကိုရိုနီကိကပြတ်တဲ့ဥပဒေမြန်မာအစိုးရအဆက်ဆက်ကပြဋ္ဌာန်းတဲ့ဥပဒေစာနဲ့မရေးတဲ့ဒလီထုံးစာဥပဒေစတဲ့ဥပဒေတွေကိုမြန်မာပြည်မှာကျင့်သုံးပါတယ်။ဒါပေမဲ့တရားရုံးမှာအဂတိလိုက်စားပြီးအချင်းကုန်ငွေကုန်လူပန်းဖြစ်ရတဲ့အတွက်တရားဥပဒေကြောင်းအရာအမှုကိုရင်ဆိုင်လူသူတွေကနည်းနေတာတွေ့ရပါတယ်။အမျိုးသမီးတွေဟာဒလီထုံးစာအရာရက်ွက်အဆက်မှာသာပြဿနာဖြစ်ရှင်းလို့ပြီးတရားရုံးကိုရှောင်လူတွေများတယ်လို့ဆိုပါတယ်။ချင်းပြည်နယ်မွန်ပြည်နယ်ကချင်းပြည်နယ်နဲ့ရန်ကုန်မြို့မှာတနစ်နီးပါးကွင်းစင်လေ့လာပြီးရေးထားတဲ့စာရန်ဖြစ်ပါတယ
်။တရားစီရင်ရေးမှာအမျိုးသမီးဥယျာဉ်များပြားလာရုံနဲ့အမျိုးသမီးတွေတရားမျှတမှုကိုခံစားရမယ်လို့မမျှော်လင့်နိုင်ပါဘူး။အမျိုးသမီးတရားသူကြီးတွေကိုယ်တိုင်အမျိုးသမီးတွေကိုနှိမ်ပြီးဆက်ဆံတာမျိုးရှိတယ်လို့ဆိုပါတယ်။တရားစွဲခံရသူရဲ့ရှေ့နေမရှိဘဲစီရင်တဲ့အမျိုးသမီးတရားသူကြီးတွေရှိပါတယ်။ရှိနေမလာမီတရားစွဲခံရသူကိုအတင်းအဓမ္မဝန်ခံခိုင်းတဲ့အမျိုးသမီးတရားသူကြီးရဲ့လုပ်ပုံကင်ပုံဟာအမျိုးသားတရားသူကြီးနဲ့မထူးဘူးလို့ဆိုပါတယ်အမျိုးသမီးရောအမျိုးသားပါအဂရိလိုက်စားကြတာမို့တရားစီရင်ရေးမှာအမျိုးသမီးများတိုင်းအမျိုးသမီးတွေတရားမျှတမှုခံစားရမယ်လို့မပြောနိုင်ပါဘူးရိုးမရောက်ပဲရော်ကြီးလက်ခံပြီးပြေးလည်သွားတဲ့တက်ငယ်မတည်မှုတွေအကြောင်းကိုလည်းအစီရင်ခံစာမှာဖော်ပြထားပါတယ်။ရော်ကြီးရတာနဲ့တရားမျှတတာဟာတခြားစီဖြစ်ပါတယ
်။တက်ငယ်မတိမ်မှုမှာပြစ်မှုကျွလွန်သူဟာအာနာပါဝါရှိတဲ့လူကျမ်းသာဖြစ်နေရင်အပြစ်ဒဏ်မခံစားရဖို့မရပါနဲ့။ရက်ကျေးအုပ်ချုပ်ရေးမှုနဲ့ရဲကဂျာဝင်စိတ်ဆက်ပြီးရော်ကြီးလက်ခံမှုစီယုံသွင်းသွင်းတာမျိုးတွေကိုနေရာတိုင်းမှာတွေ့ရပါတယ်။ရဲကိုလက်ထိုးနိုင်ရင်မတိမ်မှုကွယ်ပြောက်နိုင်တဲ့အတွက်တက်ငယ်မတိမ်မှုတွေများများနေတာဖြစ်ပုံရပါတယ် ွင်းစင်းသူတေသနာလှုပ်စင်ကာလမှာမလေးမှုနဲ့ထောင်ချသွားသူတယောက်မှမတွေ့ရဘူးလို့ဆိုပါတယ်မလေးမှုကိုစစ်စပ်ဖြည့်ရှင်းတဲ့ရလနှစ်ခုကတော့ရောကြီးပေးမှုနဲ့လက်ထပ်ထိမ်းများမှုဖြစ်ပါတယ်မလေးချင်းခံရသူကိုအိမ်တောင်ပြူတာကြောင့်အမှုချီအေးသွားတာတွေလည်းရှိပါတယ်ဒါပေမဲ့တဲ့ငယ်မလေးမှုမှာတော့ဒါလိုလှုပ်လို့မရတဲ့အတွက်ရောကြီးပေးမှုနဲ့လက်စားမှုတွေများပြားနေတာဖြစ်ပုံရပါတယ်
တဲ့ငယ်မရေမှုကျွလွန်သူကိုထောင်နှံအနှစ်20အထိအပြစ်ပေးဖို့သက်ဆိုင်ရာကညွှန်ကြားထားပေမဲ့ကျွလွန်သူဥယေရောမသွားပဲတိုးပွားလာတာတွေ့ရပါတယ်2016မှာတဲ့ငယ်မရေမှုပေါင်း900နီးပါးရှိရာက2019ခုနှစ်မှာ900နီးပါးအထိတိုးပွားလာပါတယ်ဒီနှစ်ပထမ4လပတ်မှာတဲ့ငယ်မရေမှု300ကျော်ရှိနေပြီဖြစ်ကြောင်းပြည်ထောင်စုဌာနဒုဝန်ကြီးဗိုလ်ချုပ်အောင်စိုးကလွန်ခဲ့တဲ့မေလမှာကျင်းပတဲ့ပြည်သူ့လွှတ်တော်မှာဖြေကြားသွားပါတယ် AB လအထိမြန်မာတိုင်းနိုင်ငံလုံးမှာဖြစ်ပွားတဲ့မရေမှုတွေထဲမှာ90ရာခိုင်နှုန်းဟာတဲ့ငယ်မရေမှုဖြစ်ကြောင်းသိရပါတယ်ဒါဟာတဲ့ငယ်မရေမှုတွေနှစ်စဉ်တိုးပွားနေတဲ့သဘောပဲဖြစ်ပါတယ်ရန်ကုန်မန္တလေးပဲခူးစကိုင်းနဲ့အေယာဝတီတိုင်းဒေသကြီးတွေမှာမရေမှုအများဆုံးဖြစ်ပွားကြောင်းသိရပါတယ
်ဒါပေမဲ့တရားရုံးကိုမရောက်ဘဲရက်ွက်နဲ့ခြေရွာအစ်စ်မှာညီကုန်းချုပ်သွားရတဲ့မရေမှုတွေအများကြီးရှိပါတယ်2020မှာပြတ်ထန်းတဲ့ရက်ွက်သုံးမဟုတ်ကြေးရွာအုပ်ချုပ်ရေးဥပဒေအရရက်ကြီးအုပ်ချုပ်ရေးမှုဟာအာဏာပိုင်ဖြစ်နေပါလေအမှုတိုင်းမှာရက်ွက်အုပ်ချုပ်ရေးမှုကိုအရင်ဆုံးအကြောင်းကြားရပါတယ်သူစီကတစ်စစ်မသွိုင်းရင်ဘာမှလုံးလုံးကိုင်းလို့မရတော့ပါဘူးရက်ကြီးအုပ်ချုပ်ရေးမှု16000မှာအမျိုးသမီးက42ယောက်သာရှိတဲ့အတွက်အမျိုးသမီးဆိုင်ရာအမှုအခင်းတွေမှာစာနာထောက်ထားမှုရဖို့ခက်ခဲနေတယ်လို့ယူဆကြပါတယ်တိုင်းမာဒေသတွေမှာအကျံပဲခံရတဲ့အမျိုးသမီးနဲ့အတ္တမပြုကျင့်ခံရတဲ့အမျိုးသမီးတွေဟာဒလေထုံးစံအတိုင်းချီအေးနေရပုံကိုအေပီလ20ရက်နေ့ထုတ်ရှမ်းတန်တော်စစ်မှာဖော်ပြပါတယ်ဘဟုတုတ္တနေပါမှုကြောင့်မတရားလုပ်ခံရတာကိုတောင်းတန်ရကောင်းမှမသိဘူးလို့အမျိုးသမီးစွန့်ရင်မြင့်တင်ရေးလုပ်နေသူတွေကပြောပါတယ်တရားဥပဒေအရအရေးယူရင်လေတရားရုံးဝေးလံမှုတရားစီရင်တဲ့စရိတ်မတတ်နိုင်မှုပဝင်းရင်ကဝေဘာနာကိုမခံနိုင်မှုစတာတွေကြောင့်အမှုတွေဟာအလိုလိုပျောက်ပြယ်သွားတယ်လို့ဆိုပါတယ်။ရွာတဲ့ကိစ္စရွာပြင်မထွက်ရဆိုတဲ့စကားအတိုင်းရွာတကြီးဆုံးဖြတ်တာကသာနာခံရကြောင်းအမျိုးသမီးအရေးလှုပ်ရှားနေသူတွေကထောက်ပြကြပါတယ်ခင်ဗျာ
။ဒါတော့ကိုညံဝင်းအောင်စီကူညီတင်ဆက်ပြီးတော့ဥအောင်ခင်ရဲ့မြမရေးတုံးသက်ချက်အစီအစဉ်ကိုတင်ပြပေးခဲ့တာဖြစ်ပါတယ်အခုကတော့ဒေါ်လာလာတန်စီစဉ်တင်ဆက်တဲ့ American Indian အတုံးလုံးအင်္ဂလိပ်စာတင်ကားစာပို့ချချက်ကိုနားဆင်ဖို့အချိန်ရောက်ပါပြီခင်ဗျာ
ဒီတွင်ပါအင်္ဂလိပ် American စိုက်ကန်တာမှာမြန်မာနိုင်ငံရေးလောကမှာတုံးလုံးနေတဲ့ idiom အသုံးချို့ကိုတင်ပြပေးမှာမို့ပထမဦးဆုံးတင်ပြပေးမယ် idiom အသုံးကတော့
a silver lining
ဖြစ်ပါတယ် a ကတခု silver ကငွေ lining ကအနာသာအနာကွတ်ထားတာဖြစ်ပြီးစသုဟင်ရဲ့ဓာတ်ရိုက်ဒီပေကငွေအနာဒါမှမဟုတ်ငွေနဲ့အနာကွတ်ထားတာဖြစ်ပါတယ်ဒီအသုံးက every cloud has a silver lining ဆိုတဲ့တင်တိုက်တိုင်းဟာငွေအနာကွတ်ထားတာဖြစ်တဲ့ဆိုတော့ဆိုရိုးစကားကနေဆင်းသက်လာတာဖြစ်ပါတယ်တင်တိုက်ဟာမင်းမောင်နဲ့မိုးထစ်ချုံရွာတော့မယ်ဆိုတော့ဤလက္ခဏာဖြစ်တဲ့အတိုင်းဘဝမှာအတိတ်နမိတ်မကောင်းတာကိုရည်ညွှန်းတာဖြစ်ပါတယ်ဒါပေမဲ့မင်းမောင်နဲ့တင်တိုက်အနာသားကို silver lining ငွေနဲ့ကွတ်ထားတယ်ဆိုတော့အဓိပ္ပာယ်ကအပြုသဘောဆောင်တဲ့ကောင်းတဲ့ဤလက္ခဏာဖြစ်ပါတယ်ဒါကြောင့် a silver lining ဆိုတဲ့ idiom အဓိပ္ပာယ်ကရုတ်တရက်စိတ်ညစ်စရာစိတ်ဓာတ်ကျစရာဖြစ်နိုင်ပေမဲ့အစိုးရကအကောင်ဖြစ်လာနိုင်စရာမျှော်လင့်ချက်ရှိတဲ့သဘောမျိုးဖြစ်ပါတယ်။လူတူဦးကိုမျှော်လင့်ချက်မပြည့်ရလေအောင်အားပေးတဲ့စကားလိုလဲဆိုနိုင်ပါတယ်။ဒီသုံးကိုတူရီကီကတင်ပို့တဲ့တာမဏိနဲ့အလူမီနီယံတွေပေါ်အမေရိကန်ကအခွန်အစတိုးကောက်ခဲ့တဲ့အတွက်ကြောင့်တူရီကီသုံးဝေလီရယ်ငွေတန်ဖိုးထိုးကြခဲ့လို့ဈေးကြီးတဲ့နိုင်ငံခြားပစ္စည်းတွေထက်ဝက်နီးပါးဈေးကျခဲ့တဲ့အတွက်ကြောင့်လဲကမ္ဘာလှည့်ခီးသွားတွေတူရီကီကို shopping ထွက်ခဲ့ကြပါတယ်။ဒါကြောင့်လဲ Reuters သတင်းမှာTourists find silver lining in Turkey's lira crash ဆိုတဲ့ကောင်းကြီးနဲ့ရေးသားခဲ့တာဖြစ်ပါတယ်။ဒီအသုံးနဲ့ပတ်သက်လို့ George Group ပြီးတဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပါ
။ John found a better job after losing his last one. So there is a silver lining to his story.
John nga yin nga alou pyut khe pi de naw po kaung ne alou ko ya khe de. Da chaung tu phit ga aso de ga akang lu su ya ma ba lu de be ya ba de. U maung naw ta khaw leela chi cha ya aw ma.
John found a better job after losing his last one. So there is a silver lining to his story.
Ku sele jin pya be me e jin a thong wa ro
in the red.
ဖြစ်ပါတယ်ဆာလုံပေါင်းက IN in ကအထဲမှာ THE the RED red the red ကအနီရောင်ဖြစ်ပြီးစကစုခွင့်ရဲ့တိုက်ရိုက်အဓိပ္ပာယ်ကတော့အနီရောင်တဲမှာဖြစ်ပါတယ်ဒီအသုံးကရှင်းကင်ပညာကဆင်းသင်လာတာဖြစ်ပြီးအရှုံးအမြတ်ငွေစင်းပရာမှာမြတ်ရင်မှင်းမဲရှုံးရင်မှင်းနေနဲ့ရေးပြီးစင်းပရာတာဖြစ်ပါတယ်ဒါကြောင့်လေ in the red idiom အသုံးကမှင်းနေနဲ့ရေးရတဲ့အတွက်ကြောင့်အရှုံးပြတာကိုဆိုလိုတာဖြစ်ပါတယ်တရကီပေါ်အမေရိကန်ရဲ့ဒဏ်ခပိတ်ဆို့မှုကြောင့်လီရယ်3ငွေတန်ဖိုးထိုးချခဲ့ပြီးဥရောပမှာ stock တွေထုတ်ရောင်းလို့ stock ဈေးကျခဲ့တဲ့အရှုံးပေါ်မှုကြောင့်ယင်းဒီမြုံနှံရှင်တွေကတူရကီကိုမျက်ခြေမပြတ်စောင့်ကြည့်နေတယ်ဆိုပြီး marketwatch.com မှာ European stocks finished in the red as investors remained focused on Turkey ဆိုတဲ့ကောင်းကြီးနဲ့ရေးသားခဲ့တာဖြစ်ပါတယ်ဒီအထုံးနဲ့ပတ်သက်လို့ George ကပြတဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပါ
Tom's business is in the red and owes more than $1 million to the bank.
Tom ye siwa yi longan ga a shong paw ni de. Bank go dollar ta tan jaw pyan sat phu lu ni de lu de be ya ba de. U ma au naw ta khaw li la chi cha ya au ma.
Tom's business is in the red and owes more than $1 million to the bank.
Ku naw song tin pya be me ATM a thong wa ro.
Stab in the back.
ဖြစ်ပါတယ်စာလုံးပေါင်းက STAB stab ကဒါနဲ့ထိုးတာ INN THE the BACK in the back ကနောက်ကျောမှာဖြစ်ပြီးစကစုထုံရဲ့တိုက်ရိုက်အဓိပ္ပာယ်ကတော့နောက်ကျောမှာဒါနဲ့ထိုးလိုက်တာဖြစ်ပါတယ်ဒီအသုံးကကျမတို့မြန်မာနှစ်လေရင်းနှီးပြီးသားဖြစ်ပါတယ် Stadium ဆိုတဲ့ the white အဓိပ္ပာယ်ကတော့ကိုယ်အချင်းချင်းပေါ်တစ္ဆာဖောက်တာကိုယုံကြည်စိတ်ချရသူတူကကိုယ့်ကိုပြန်အန်ဒီရပြူတာကိုဆိုလိုတာဖြစ်ပါတယ်ဒီအသုံးကိုဒီတို့အဖွဲ့ဝင်လည်းဖြစ်Islamic ဖွဲ့ဝင်တွေကိုထိုးစစ်ဆင်ရမှာအမေရိကန်နဲ့နေတိုးတပ်ဖွဲ့တွေကိုစစ်ခန်းပြေအုံပြုတ်ပြုတ်ခဲ့တဲ့တူရကီဟာမဟာမိတ်ဖြစ်ပေမဲ့လို့လည်းအခုသမ္မတထရမ့်ကတူရကီပေါ်ဒဏ်ခပိတ်ဆို့မှုချမှတ်လိုက်တဲ့အတွက်ကြောင့်တူရကီသုံးငွေလီရာငွေတန်ဖိုးထိုးချခဲ့တဲ့အတွက်ကြောင့်တူရကီသမ္မတအဲ့ဒိုဂန်ကအမေရိကန်ရဲ့ပိတ်ဆို့မှုဟာတူရကီနောက်ကျောကိုဓာတ်နဲ့ထိုးလိုက်တာဖြစ်တယ်လို့ရုပ်သံထွင်ကပြောခဲ့တဲ့အတွက်ကြောင့် CNBC သတင်းဌာနက Turkey's Erdogan claims US sanctions are a step in the back ဆိုတဲ့ကောင်းကြီးနဲ့ရေးသားခဲ့တာဖြစ်ပါတယ
်ဒီအထုံးနဲ့ပတ်သက်လို့ George ကပြတဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပ
ါ Don't trust Joe he would stab you in the back
Joe ကမြုံနဲ့သူကခင်ဗျားကိုနောက်ကျောဓာတ်ထုတ်မယ်လို့အဓိပ္ပာယ်ရပါတယ်ဥပမာနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပ
ါ Don't trust Joe he would stab you in the back
English American style, American the unique size is ema, jimbya gere, idiom atong nwe ga ro.
A silver lining in the red, stab in the back.
Do phit ja ba de. Naw tadin ba ku lo chi myo ma le, naw tha idiom atong nwe go selet jimbya pe u ma mu, sao myo na sin ja ba shin.
Da ga ro American idiom atong no English sa tin ga sa pou cha che ku.နားဆင်ကြရတာပဲဖြစ်ပါတယ် VOE American တန်ရဲ့တနင်္ဂနွေနေ့မနေ့ဖက်အစီအစဉ်တွေကိုမနေ့9နာရီအထိဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOE မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါခင်ဗျာအခုဆိုရင်မြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီ VOA အမေရိကန်အတန်က2018ခုနှစ်စက်တင်ဘာလ2ရက်တနင်္ဂနွေနေ့မနေ့ဖက်အစီအစဉ်တွေကိုလက်ရှိထုတ်လွှင့်ပေးနေတဲ့ရေဒီယိုလှိုင်းနေအပြင်လှိုင်းလက်မီတာ190 kHz 1505ကပါတိုးချဲ့ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းနာယူခွဲအစီအစဉ်မှာဆိုရင်တော့
ကတ္တမကမှာဖြစ်တဲ့ကိစ္စလဲဘယ်အနောက်နိုင်ငံမှာသွားပြီးတော့မျက်နှာချိုးသေးမနေနဲ့အဲ့ဒါဒီဟိုဟာပဲဟိုတကယ်လို့တိရုတ်တကဗီဒီယိုအနာမဆုံးပေးဘူးဆိုလို့ရှိရင်အဲ့ဒါကျွန်တော်တို့အတိုင်းပြည်ဒုက္ခရောက်မှာတက်မြန်နိုင်ငံကကတ္တမကလုံရေးတက်တွေက
ဒါကတော့စနေညပိုင်းကထုတ်လွှင့်ခဲ့တဲ့ဓာတ်ရိုက်လီလိုင်းဆွေးနွေးခန်းအစီအစဉ်မှာတင်ဆက်ထားခဲ့တာဖြစ်ပါတယ်အခုအဲ့ဒီစနေညပိုင်းဓာတ်ရိုက်လီလိုင်းအစီအစဉ်ကိုကိုအောင်လင်ဦးကတင်ဆက်ထားတာနားဆင်ကြပါခင်ဗျာ
မင်္ဂလာပါခင်ဗျာဒီနေ့တရားလီလိုင်းအစီအစဉ်မှာတော့မြန်မာနိုင်ငံနဲ့နိုင်ငံတကာဆက်ဆံရေးအခြေအနေနဲ့ပတ်သက်ပြီးတော့ဆွေးနွေးသွားမှာဖြစ်ပါတယ်ဒီရခိုင်ပြည်နယ်အရေးပါဝင်မြန်မာနိုင်ငံကအခြေအနေနဲ့ပတ်သက်လို့အနောက်နိုင်ငံတွေကမြန်မာနိုင်ငံအပေါ်မှာဖိအားပေးပြောဆိုနေတဲ့အချိန်မှာပဲတရုတ်နိုင်ငံဘက်ကတော့ဒီဖိအားပေးနေတာတွေကပြဿနာကိုပြေလည်စီမှာမဟုတ်ဘူးဆိုပြီးမကြသေးခင်တော့ပဲထပ်ပြီးတော့သတိပေးပါတယ်ဆိုတော့ဒီလိုမတူကွဲပြားတဲ့ပုံစံတွေနဲ့ချင်းကပ်နေကြတဲ့အရှေ့နဲ့အနောက်နိုင်ငံတွေထဲမှာဘယ်သူကမြန်မာနိုင်ငံအတွက်လက်တွေ့အကျိုးများနိုင်တယ်လဲအချက်တည်းတွေအားမှာမြန်မာနိုင်ငံအတွက်မိတ်ဆွေကောင်းမိတ်ဆွေမန်ကဘာသူဖြစ်နိုင်တယ်လဲဆိုတာတွေကိုကျွန်တော်တို့ဆွေးနွေးသွားဖို့လဲစီစဉ်ထားပါတယ်ဆိုတော့ကျွန်တော်တို့မြန်မာရေးသုံးသပ်သူတွေဖြစ်ကြတဲ့ဦးရထွန်းဦးစည်ရသူတို့ပင်နိုင်ဆွေးနွေးသွားဖို့လဲဖိတ်ခေါ်ထားပါတယ်လေလိုင်းမှာအခုဆိုပင်နိုင်ဆွေးနွေးမဲ့ပုဂ္ဂိုလ်ဦးစလုံးလဲရောက်နေကြပါပြီဆိုတော့အရင်ဆုံးတော့ပေါ့လေကျွန်တော်ဒီမြန်မာနိုင်ငံနဲ့ပတ်သက်လို့ဒီအရှိနဲ့အနောက်နိုင်ငံတွေရဲ့ချင်းကပ်ပုံတွေကမတူတာတော့အခုမှလည်းမဟုတ်ပါဘူးဒီအရင်စစ်ဆေးရတွေအဆက်ဆက်လက်ထက်မှာတုန်းကလည်းအခုလိုပုံစံမျိုးတွေတွေ့ရဘူးပါလေဟိုဒါတွေကလည်းဒီနိုင်ငံတွေရဲ့နိုင်ငံရေးစနစ်တွေလည်းစိုက်မှာပါဟိုအပြောင်းလဲတစ်ခုအနေနဲ့ကတော့ကျွန်တော်မြန်မာနိုင်ငံမှာအရသာအဆိုးရတက်လာတာတော့ပြောင်းလဲမှုလို့ဆိုရမှာပါဆိုတော့လက်တလို့အခြေအနေတွေကအထူးသဖြင့်ပေါ့လေရခိုင်ပြည်နယ်ကိစ္စနဲ့ပတ်သက်လို့ဟိုမြန်မာနိုင်ငံပေါ်မှာအနောက်နိုင်ငံတွေကတုံ့အားပေးနေတယ်ဒီအရှိပိုင်းမှာဒီအထူးသဖြင့်ဩဇာအာဏာကြီးရတရုတ်နိုင်ငံကတော့ဒီလိုဖိအားပေးရမကောင်းဘူးဆိုပြီးတော့ချင်းကပ်တာမျိုးတွေရှိနေဆိုတော့ဒီလိုချင်းကပ်ပုံတွေကွာခြားနေတဲ့အရှိနဲ့အနောက်ကြားမှာပေါ့လေဒီလက်တလောအခြေအနေတွေကပြောမယ်ဆိုလို့ရှိရင်မြန်မာနိုင်ငံနဲ့ဆက်ဆက်ရေးကဟိုအနောက်နိုင်ငံတွေနဲ့အေးဆက်လာပြီးတရုတ်လိုဒေသတွေနိုင်ငံတွေနဲ့ပိုနီးဆက်လာအောင်တွန်းပေးနေသလားဆိုတာဆရာဦးရထွန်းအရင်အချင်းချင်းသုံးသပ်ပေးပါလားခင်ဗျာ
အခုဒီနောက်ဆုံးဒီဟိုပေါ့နော်ကုလသမဂ္ဂမှာကျွန်တော်တို့လူ့ခွင့်ရေးကော်မရှင်ကနေတင်လိုက်တဲ့အစီအခံကနေပတ်သက်ပြီးတော့ဟိုဒီဆုံးဖြတ်ချက်ကဒီလိုပဲနောက်ဆုံးဆုံးဖြတ်ချက်ကတရုတ်တို့ရုရှားတို့ကနေပြီးတော့ဗီဒီယိုအနာတုံးပြီးတော့ပယ်ချလိုက်မယ်ဆိုတာတော့အလုံးကကြုံပြီးတော့ဟိုညွန်မှန်းထားလိုက်တာရလက်ပေါ့လေအဲ့လိုဖြစ်တဲ့အခါကျတော့ဟိုဒါနဲ့ပတ်သက်လို့ဘာကြောင့်ဒီလိုမတူရတာလဲဆိုတော့ကျွန်တော်အမြင်ကတော့ဒီကဘာအမြင်ပေါ့နော်ကဘာပေါ်မှာရှိတဲ့ကိစ္စတွေနဲ့ပတ်သက်ပြီးတော့ဒီရှုမြင်တဲ့နေရာမှာအရှိနဲ့အနောက်နယ်ရဲ့ကွာခြားချက်လို့ထင်ပါတယ်ဟိုတခြားလုံးမှာဆိုလို့ရှိရင်တော့အနောက်တိုင်းကတော့ဟိုတချို့ကိစ္စတွေကိုကျွန်တော်တို့ဒီနိုင်ငံတွေမှာဖြစ်တဲ့ကိစ္စတွေကိုတို့ဒီတို့ရဲ့အနောက်တိုင်းစံနှုန်းတွေနဲ့ပေါ့နော်လူအခွင့်အရေးတွေဘာလို့နဲ့တိုင်းတော်ပြီးကြည်ကြတာများတာပေါ့အဲ့တော့အရှိတိုင်းကတော့အရှိတိုင်းဆိုတာကအခုကျွန်တော်တို့နိုင်ငံနဲ့ပတ်သက်လို့ရှိရင်တော့အဲဒီရုပ်တို့အိန္ဒိယတို့နောက်ပြီးတော့ရုရှားပါအခုဆိုရင်ပါတာပေါ့လေအဲသူတို့ကတော့ဒီပြဿနာတွေကိုဟိုပေါ့လက်တွေ့ကြကြသူတို့နေလာပြီးတဲ့အခါကျတော့ဟိုဒါတွေဟာဆိုလို့ရှိရင်အဓိကအားဖြင့်အဲဒီပြည်ထဲမှာအစီဝါရေးတွေကကျွန်တော်ကြားမှုနဲ့အဲဒီဘာသာရေးရမတူကြရမှုတွေကိုရေရှည်ဖြည့်ဆင်းသွားရမယ့်ကိစ္စတွေကိုမြင်တာပေါ့လေအဲအဲ့လိုဖြစ်တဲ့အခါကျတော့အနောက်တိုင်းကကျတော့ဒီလူ့ခွင့်ရေးဆန်နှုံးနေနဲ့အင်းအဲဒီမဆောင်ရဖူးဆိုလို့ရှိရင်တို့ကတော့အပြစ်ပေးဖို့ဆိုတဲ့နည်းတွေနဲ့ချင်းကတ်တာပေါ့အပြစ်ပေးဖို့
အဲ့ဒီချုံမရမယ်ဆိုတဲ့ဟာမျိုးနဲ့ပေါ့ချင်းကတ်တာပေါ့ဟုတ်ကဲ့ဆရာဆရာရထွန်းဆိုတော့အခုဒီလိုပုံစံတိုင်းဆိုလို့ရှိရင်ဒီလိုဟိုပေါ့လေဒီအရှိနဲ့အနောက်နိုင်ငံတွေဘက်မှာမြန်မာနိုင်ငံအနေနဲ့လက်တလုံးအခြေအနေတွေရဆိုရင်ဘယ်ဘက်ကိုပိုရင်းနိုင်တဲ့အလားအလာတွေများရှိမယ်လို့သုံးသပ်လို့ရမလဲဘယ်သူနဲ့ပိုနီးစပ်လာနိုင်လဲလက်တလုံးအခြေအနေအပေါ်မှာသုံးသပ်ရမလဲ
အခုကတော့လက်တွေ့သဘောအရတော့ဒီုံနဲ့ပိုပြီးတော့နီးစပ်သွားတာပေါ့လေကျွန်တော်တို့အစိုးရ ငကောကဒီ NLD အစိုးရဆိုတာကပိုဒီမိုကရေစီပေါ့ဒီမိုကရေစီလိုလားတဲ့အနောက်အုပ်စုနဲ့ပိုနီးစပ်နိုင်တယ်လို့ညွှန်လင့်ထားတဲ့အစိုးရရောတက်မတော်ရောပေါ့ဒီခုလုံးကဒီတရုတ်ဘက်ကိုတွန့်ပို့လိုက်တယ်ရောဖြစ်သွားတာပေါ့လေ
ဟုတ်ကဲ့ပါဆရာဆိုတော့ကျွန်တော်ဦးစည်ရသူရဲ့သဘောထားလဲဆွေးနွေးစေချင်ပါတယ်ဦးစည်ရသူကြီးကျွန်တော်စောစောပြောတယ်လို့ပေါ့လေအခုလက်တလောဟိုဖြစ်နေတဲ့ဟိုအခြေအနေအရဆိုလို့ရှိရင်မြန်မာနိုင်ငံအနေနဲ့အရှင်းနဲ့အနောက်ဘယ်ဘက်ကိုရိမ့်နိုင်တဲ့အလားအလာတွေရှိနေရလို့များသုံးသပ်နိုင်မလဲခင်ဗျာ
ဒီတော့အစတော့မြန်မာလို့ဆိုဒီမိုကရေစီဘက်ကိုတွားဖို့ကြိုးစားတဲ့အခါကျတော့ဒီမိုကရေစီရိမ့်မနိုင်ငံတွေကတော့သူကအနောက်နိုင်ငံတွေများတာပေါ့လေအဲ့ခါကျတော့သူတို့ရဲ့အကူအညီကိုယူရတယ်သူတို့ပုံစံနဲ့တူအောင်လိုက်လုပ်ရတယ်ဆိုရဟာမျိုးပေါ့လေဆိုတော့အဲ့လိုလုပ်နေရတာနဲ့အခုတော့ဟိုဘက်ကိုအားပေးတဲ့နိုင်ငံတွေကကြတော့ဒီပြားပေးတဲ့ဘက်ကိုရောက်လာတာပေါ့လေဒါအမေရိကန်လိုဟာမျိုးဒါဗြိတိန်လိုဟာမျိုးအစသူကတွန်းပြီးတော့ပြားပေးလာတဲ့ခါကျတော့ပြန်ပြီးတော့ဟိုကာကွယ်ရတဲ့သဘောဖြစ်လာတာပေါ့လေဆိုတော့ဟိုနိုင်ငံငယ်ကလည်းပါတာပေါ့နိုင်ငံငယ်ရဲ့ခါကျတော့ဟိုပြားပေးလိုက်တယ်ဆိုရင်ဘာပြောပြောကိုပြန်ခံအမှကြောက်ကြမလို့ဘူးပေါ့လေတောင်တင်းတဲ့နိုင်ငံကြတော့ကိုပြန်ဖြိပါလဲကြောက်ရတယ်စီးပွားရေးရပြန်လန်းချကြမှာလဲရှိရခါကြတော့စင်ကျင်ရတာရှိတော့မြန်မာကြတော့စင်ကျင်ရတာသိပြီးတော့မရှိဘူးမရှိတဲ့ခါကြတော့ဖိအားပြများတယ်ပေါ့နော်အဲ့တော့ငကိုရေကလည်းကျွန်တော်တို့ဒီတရုတ်တို့ရုရှားတို့နဲ့အရင်တမရဆိုရလက်ထက်ကတောက်လျှောက်ပြီးရိမ့်လာရတဲ့ဟာရှိတာပေါ့လေအခုဒီဘက်ကိုပြန်ပြီးတော့ဟိုဒီနောက်နိုင်ငံတွေဘက်ကိုပြန်ပြီးတော့ဟိုချင်းကပ်လာတဲ့ချိန်ကြတော့မဟုတ်ဘက်ကပြန်တော့တဲ့သဘောဖြစ်တဲ့အခါကျတော့ဒီဘက်ကတော့တဘာဝကြကြတော့ပြန်တော့နီးကပ်လာတာအမှန်ပဲပေါ့အဲတရုတ်တို့ဘာလို့ပဲရှားတို့ဘာလို့ပဲကြသူပြင်းတော့တရုတ်နဲ့ပေါ့လေရုရှားနဲ့ကတော့စီးပွားရေးဆက်ဆံမှုကတော့ကျွန်တော်စိတ်ထဲတော့နဲပါတယ်ဒီစစ်ရေးတို့နီးပညာတို့အဲမျိုးဆက်ဆံမှုကပိုများတော့အဓိကတော့သူကသူကကိုယ်အိမ်ကြီးချင်းနိုင်ငံလေးဖြစ်တဲ့အခါကျတော့ဒီအိမ်ကြီးချင်းနိုင်ငံကိုဖွင့်လာလို့မျိုးဒီနဲ့ပြိုင်ပွဲဖြစ်တဲ့အမေရိကန်အဓိကပေါ့လေဒီနောက်နိုင်ငံတွေကအဲ့လိုဖိအားပေးလာရင်တော့သူ့အနေနဲ့ကတော့သူ့နောက်ခေးနေရာလို့ဖြစ်နေတဲ့အခါကျတော့သူကကာကွယ်ရတဲ့ထုံးစံလည်းရှိတယ်။နောက်တစ်ခုကကျတော့တရုတ်တို့ရဲ့ရှားတို့ကတော့ငကိုရေကတော့အဲ့လိုမျိုးဒီနိုင်ငံတကာဆော့ဖက်တာတို့ကတော့မကြိုက်ဘူးပေါ့လေ။သူပြင်းတော့ပြိုင်ဘက်ကလည်းဒီအမေရိကန်တို့ကတော့ဖြစ်နေတော့သူတို့ဆော့ဖက်တယ်ဆိုရင်ဒီတရုတ်နဲ့ရုရှားကတော့မကြိုက်တာထုံးစံပဲ။အခုကတော့တရုတ်သူပြင်းကတရုတ်ဘက်ကတော့ပိုတော့ကောင်းသွားတာပေါ့။ပိုကောင်းတယ်ဆိုတော့ရင်ကတော့မြန်မာကိုစီးယုံကျင်တယ်ဆိုရင်အဲဒီစီးပွားရေးအကူအညီဘာညာတခြားအရေးအများကြီးစဉ်းစားရသေးတယ်။အခုကျတော့ဗာပြောရခိုင်မှာသူ့ဩဇာအသုံးပြီးတဲ့ခါကျတော့ဒီကလုံးလေးတွေပြင်ပေးတာလို့ကြီးညာချက်တို့ဘာလို့မှာဒါမှမဟုတ်လည်းမဖြစ်မနေဆိုရင်ပြေချတာလို့ဒါမျိုးတွေလုပ်လိုက်တာနဲ့ဘာပြောပြောဒီမြန်မာကလည်းကျေစုတင်ရမယ်တဘောဖြစ်သွားတာပေါ့နော်အဲ့ကကြတော့ရည်ရည်ဖြစ်စေမရည်ရည်ဖြစ်စေပေါ့လေဒီနိုင်ငံတကာပြည်အားတွေကြောင်းတော့ဒီရုရှားပေါ့ရုရှားရဲ့စာရင်တရုတ်တို့ဘာလို့တရုတ်ဘက်ကပြေပြီးတော့နှီးဆက်သွားမယ်တဘောရှိပါတယ်ဒါကတော့ဒီရွေးချယ်စရာလဲလမ်းကတော့မရှိဘူးဖြစ်တာပေါ့နော်ဒါပေမဲ့ဆိုရအောင်ကြည့်ရတာတော့ကျွန်တော်မြင်တော့ဖိနေသိမ်းသိမ်းဖြစ်အောင်လို့လုပ်နေပါတယ်ဒီအမေရိကန်တို့ဗြိတိန်တို့တို့လည်းဆက်ဆံရေးမပြည့်အောင်တော့ကျွန်တော်အမြင်တော့စူးစမ်းနေတယ်လို့ထင်ပါတယ
်ဟုတ်ကဲ့ဆိုတော့ဟိုဆရာဦးစည်သူပဲတစ်ဆက်တည်းမေးချင်တာဆိုတော့ဟိုတကယ်တမ်းကျတော့တရားသားစုကတက်လာတဲ့နောက်ပိုင်းမှာဒီအနောက်နိုင်ငံတွေနဲ့ဆက်ဆံရေးပိုကောင်းလာမလားဆိုပြီးတချို့ကမျှော်လင့်တာရှိပေမဲ့အခုကတော့ထင်သလောက်ဖြစ်မလာတဲ့အခြေအနေမျိုးပေါ့နော်ဒါပေမဲ့ဒါကယာယီသဘောပဲလားရရှိအထိရောဆက်ဆံရေးတွေရိုက်ခတ်သွားနိုင်သေးလား
လူတို့ကအစရောကိုမြန်မာပြည်လို့ပြောရင်ဒီဒေါင်ဆန်းစုကြည်နဲ့တွဲတွဲမြင်နေတာပေါ့လေအဲဒေါင်ဆန်းစုကြည်တက်လာတော့သူတို့ဘက်ကလည်းညှော်နှင်းချက်တော့များတယ်ညှော်နှင်းချက်များတဲ့အချိန်မှာအခုခုနရခိုင်ကြီးကစောင့်တက်လာတဲ့ခါကျတော့သူတို့လည်းအဲ့လိုဒေါင်ဆန်းစုကြည်ပေါ်မှာကိုကသူတို့ရဲ့အမြင်တွေပြောင်းလာတာတွေ့ရတယ်ပေါ့နော်အမေရိကန်ကတော့စောင့်တက်လာတဲ့အတွက်သူကတော့လောက်ကြီးစောင့်ကတော့မြန်မာပြည်အကြောင်းသိစိတ်ဝင်စားတယ်မထင်ဘူးပေါ့နော်ဒါပေမဲ့ကြည့်ရဒီ foreign policy establishment ပေါ့နော်အခြေခံထားတဲ့ဟိုကတော့ဒီပုဂ္ဂိုလ်ရတော့ဒီဆော်ရန်နေအဖွဲ့အစည်းရန်နေရတော့စိတ်ဝင်စားမယ်နဲ့တူတယ်အဲ့မှာတော့အမေရိကန်တို့ဘာလို့ကတော့လည်းဒီဒီလူခွင့်ရေးပေါ်အခြေခံပြီးတော့နိုင်ငံတိုင်းမူဝါဒတွေမှာတစ်စိတ်တစ်ပိုင်းအနေနဲ့ပါရာမျိုးကလည်းရှိနေတဲ့ခါကျတော့အဲ့ဒီဟာတွေပေါ့လေသုံးလေးခုတော့စုံသွားပြီးတဲ့ခါကျတော့ဒီဖြစ်သွားတဲ့ခါကျတော့စိတ်ကတော့ဘာပြောပြောတော့ဒီလုပ်ရင်တော့ကောင်းလာမယ်ဆိုတဲ့ဟာမျိုးတော့မြင်နေသေးတယ်နောက်ပြီးတော့ဟိုဒီတရုတ်နဲ့ပတ်သက်ရင်လည်းထည့်စင်စားတာမျိုးတော့ရှိရင်ရှိရင်ရှိမှာပဲเนาะဆိုတဲ့ခါကျတော့ဟိုကြည့်ရကြည့်ပါလေဒီနိုင်ငံဒီဒီနိုင်ငံရဲ့ဆက်ဆံရေးอ่ะပြီးတော့နောက်နိုင်ငံတွေနဲ့ဆက်ဆံရေးပြန်ကောင်းလာတာလည်းတကယ်တော့ဒီတိုင်းတိုင်းတက်စာ2023 2023 2024 2025ပေါ့เนาะ14လောက်မှာနဲ့ဒီဟုတ်တယ်ဥပမာလာတော့ကဒါတော်တော်လေးဒါ peak ကိုရောက်သွားတယ်ပေါ့เนาะထိပ်ဆုံးကိုရောက်သွားတယ်ဆိုတော့ထိပ်ဆုံးကိုရောက်သွားပြီးရင်တော့တဖြည်းဖြည်းနဲ့တော့ပြန်ကျလာတဲ့သဘောတော့ရှိနေပါတယ်ဒါကတော့မြန်မာနိုင်ငံတိုင်းနိုင်ငံနဲ့ကြောင့်လည်းမဟုတ်ပါဘူးဒီနိုင်ငံတကာ
နိုင်ငံတကာအခင်းချင်းနဲ့လည်းဆက်တာပေါ့
ဒီနေရာလည်းပြောင်းလာတာလည်းပါတာပေါ့လीဒါပေမဲ့တခိုင်ကြီးကတော့
အားလုံးသဘောတူညီတော်တော်များများသဘောတူညီပြီးတော့မြန်မာနိုင်ငံကိုဟိုဖိတ်ဆိုးကြတဲ့နိုင်ငံများသွားတာပေါ့နော်ဆိုတော့
โอเคเสียอุเยท้วนตบอดาออกเค้าเนี่ยอะคือเราလက်ရှိအခြေအနေရတော့ဒီအရှိဘက်ကိုပို့ပြီးဟိုနီးစပ်သွားတဲ့အခြေအနေတွေအခြေအနေတွေကဝိုင်းပြီးတွန်းပို့နေတယ်ဖြစ်နေတယ်ဆိုပေမဲ့ဒါကယာယီသဘောပဲဖြစ်နေလားရေရှည်မောင်ဆက်ဆံရေးကဒီပုံစံတိုင်းဖြစ်သွားနိုင်တဲ့အလားအလာရှိလားเสียဘယ်လိုမြင်လဲ
ဒီချိန်မှာစိတ်တော့ဒီနေ့သိကြည့်တော့ဟိုကောင်းနိုင်တယ်လို့တော့မထင်ဘူးဘာဖြစ်လို့လဲဆိုတော့အဲ့ဒီရခိုင်နောက်ပိုင်းကိစ္စကဟိုကျွန်တော်တင်တဲ့ဒါဟိုကျွန်တော်လေးကိုအချိန်ကြာကြာဖြည့်ရှင်းရမယ်ကိစ္စပေါ့နော်တရုတ်ပြည်ရဲ့ရှင်းကပ်မှုကတော့အဲ့ဒီနေရာမှာ तू ကစီဝိုင်းဖွံ့ဖြိုးတိုးတက်တာကိုဆိုပြီးတော့ तू ကတော့ဒီရတာပေါ့စီဝိုင်းဖွံ့ဖြိုးတိုးတက်လာတယ်လို့ရှိရင်ကျွန်တော်တို့ဒီကိစ္စတွေကလက်အောက်ခံကိစ္စတွေတာမန်ကိစ္စတွေဖြစ်သွားလိမ့်မယ်ပေါ့အမြင်ကတော့အဲ့ဒါလို तू ကဝင်ပြီးတော့ကြားဝင်ပြီးတော့ဖြန့်ပြေးပြီးတော့အဲ့ဒီကဒနာကိုဖြည့်ရှင်းနေတာပေါ့အဲ့ဒီမဲ့ဒီသားကရခိုင်လူမျိုးတွေနဲ့အဲကျန်တဲ့ဗုဒ္ဓဘာသာဝင်အများကြီးကတော့ဒီဟာကိုဟောပေါ့နော်ဟိုဘာသာရေးအရာဒီအစ္စလမ်ဘာသာရဲ့အဲဟောပေါ့နော်ဒီနေချက်မှုလို့ဟိုတချို့ကအဲ့လိုရှိနေကြတယ်ဆိုတော့ကောင်းတယ်ပေါ့နော်ဘာလို့ဆိုတော့သူတို့ကဘုရားနှုန်းကလည်းစိတ်ညာဒါပဲနောက်တစ်ခုကဒီဘာသာကဟိုများသောအားဖြင့်ဒီနေ့ချစ်စံနေပါလားတိုင်းနဲ့ပြိပကဖြစ်နေတော့ဒီဒီသူတို့ကိုလည်းကျွန်တော်တို့ကသူ့ဟာကလုံးဝဟိုပါပေါ့ကိုယ်တိုင်းကြီးကိုယ်နဲ့မနေသေးရလဲအဲမောင်းမထုတ်နိုင်ကိုယ်ထဲမှာလည်းလက်ခံရမယ့်အမိသားဖြစ်တဲ့အခါကျတော့ဟိုဒီဟာကဒီချိန်မှာကျွန်တော်လည်းဟိုပြေတယ်သွားမယ့်ဟာတော့မာလို့တော့ကျွန်တော်မမြင်လို့
ဟုတ်ကဲ့
ပြီးပြဿနာဂျင်းတော့လိုက်ပြန်ဖြစ်လာလိုက်ပြန်ဖြစ်လာလိုက်လို့ရှိရင်ကျွန်တော်တို့အာသာတို့ဘာလို့ကဒီကဒီကနာကိုခံပြီးဆွဲပေးလိုက်အဲလိုဆိုလို့ချင်းတခါပြန်ပြီးတော့ကနာကြီးလာလိုက်ဆိုလို့ချင်းဒါကရေရှည်မှာအနောက်နော်ကျွန်တော်တို့လည်းကြားမှာဟိုအကျိတ်ခဲကြီးလို့ပေါ့နော
်ဟုတ်ကဲ့
မပြေနိုင်နိုင်နဲ့ဟွာကြီးတို့ဖြစ်နေအတူကစီးပွားရေးအရာလည်းကျွန်တော်တို့ကပြုံးနေကအခုကနောက်မှပို့ပြီးတော့ဟိုလက်ကျွဲမှုပူရမယ်အနေထားမျိုးဖြစ်နေတယ်အတိုင်းကြီးကစီးပွားရေးကလည်းကြာနေတော့ဘယ်သူမှစီးနေနိုင်မှုကမလားအဲ့တော့ဒီ ਉਹ ਨੇ ပို့ပြီးတော့နောက်မှာပို့ပြီးစီးပွားရေးအရာရောနိုင်ငံရေးအရာရောပို့ပြီးယူရမယ်အမေရိကန်ဖြစ်လာတဲ့အခါကျတော့ဒီဟာကနောက်ဒီနိုင်ငံနေနဲ့လည်းကျွန်တော်တို့ဆက်ဆံရေးရပြိတ်ပြီးတော့ပိုကောင်းလာလို့တော့မမြင်ဘူးကျွန်တော်တော့
ဟုတ်ကဲ့ဆရာဦးရထွန်းဆွေးနွေးရကျေးဇူးပါဆိုတော့ကျွန်တော်တို့ဆွေးနွေးပွဲအတွက်ကိုပါဝင်ဆွေးနွေးဖို့ကျွန်တော်တို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တွေလည်းတော်တော်များရှိနေပါတယ်အခုဟိုရင်းဆုံးတူဦးကိုကျွန်တော်အလှည့်ပေးချင်ပါတယ်ရန်ကုန်မြို့က slime ပွေကုန်းဖြစ်ပါတယ် slime ပွေကုန်းသဘောထားလဲဆွေးနွေးလို့ရပါတယ်ခင်ဗျာ
โอเคအစိုးရကတော့အမေရိကန်ကြီးဆက်ချင်တယ်တော်တော်တမတော်ကတော့အာနာရှင်ဆန်တဲ့အစိုးရမျိုးတရုတ်မျိုးနဲ့သူတို့ဘူဗရမီကချင်တယ်ဒီနေရာမှာအမေရိကန်ကနောက်နိုင်ငံအမေရိကန်ကနေပြီးတော့မှဒီစခန်ကြီးနဲ့ပတ်သက်ပြီးတော့မှသူတို့ချင်းကားတဲ့ပုံစံမှားနေလို့ကျွန်တော်မြင်တယ်အဲ့ချင်းနေတော့သူတို့အစိုးရနဲ့တမတော်ကလည်းအစိုးရတော့အစိုးရတော့ဘာလို့ရမလဲဆိုရင်တော့တမတော်ကိုဒီထိအကာအကွယ်ပေးရမလဲသူတို့ကလည်း2000ပြည့်ပုံအရာကအစိုးရကခုနစားစားခိုင်ညုံပဲဥပဒေတည်မှုမှာရောအုပ်ချုပ်ရေးမှာရောတရားစီရင်မှာသူတို့တာဝန်ယူနေဆိုတာကိုမှတ်မိဖြစ်နေတယ်။အဲ့တော့ရည်ချီမှာကြတော့တရုတ်နဲ့ဆက်ဆံဖို့တော့ရှင်ပြည်မှာမဟုတ်ဘူး။အနောက်နိုင်ငံပဲဒီမိုကရေစီပြောလာတဲ့ချိန်ကျရင်တော့အနောက်နိုင်ငံဆန်နှုန်းကိုတွားမှာဖြစ်ပါလေ။ကေရန်ပြလူထုကတော့ဒီဆိုင်ကိစ္စမှာအပအကျန်တဲ့ဟိုဟာရှမ်းပြည်နယ်တို့ကချင်းပြည်နယ်တို့ကိစ္စနဲ့ပတ်သက်လာရင်အနောက်နိုင်ငံနဲ့တစ်ထပ်သေးဖြစ်နေတယ်။သူတို့ဒီခိုင်ကိစ္စတော့ဒီဘင်ကာလီရဲ့ဟိုဗါလေညံညံမှာတော့အမေရိကန်ကယူတာတဲ့ခါကျတော့အဲ့ဒီညံမှာတော့ဟိုတီတူတူရောကမရောရောအဖိုးရရောတသားတွေဖြစ်နေတော့ကျွန်တော်သွားသတိရပါတယ်အဲ့တော့ကျွန်တော်တို့လုံးလုံးဆေးကတော့ဟိုသူကတော့တရုတ်မှတရုတ်ကိုမတိုက်ရင်လည်းပဲဖြစ်စားရတာပဲနောက်ပြီးတော့မှအမေရိကန်ကိုမုန်းရင်လည်းပဲဟိုယူစီမှာတော့မုန်းလို့မရပါဘူးဆိုတဲ့ပုံစံနဲ့ကျွန်တော်သွားနေလို့မြင်နေက
ြဟုတ်ကဲ့ပါနောက်တူရတော့ကျွန်တော်တို့မြန်မာနိုင်ငံရပါပဲအညာမြေအောင်ကြီးဖြစ်ပါတယ်အညာမြေအောင်ကြီးရဲ့သဘောထားလဲဆွေးနွေးလို့ရပါတယ်ခင်ဗျာ
ခုနကဆရာကြီးဆွေးနွေးသွားတဲ့ကိစ္စပေါ့လေခုလအချက်နဲ့ရှာကူရင်းအကွက်ရနေပြီးတော့ကျွန်တော်တို့မြန်မာတက်မတော်ဘူးဒီ ICC ပြင်ဖို့ပေါ့ဗျာအကြေညာချက်ထုတ်တယ်ခုနဆရာကြီးကိုကျွန်တော်မေးချင်တာက23ရက်5လ2018ရက်နေ့က AI အဖွဲ့ကြီးကနေပြီးတော့ထုတ်လိုက်တဲ့အကြမ်းဖက်တိုက်ခိုက်မှုများတကယ်အမှန်ကြောင်းဖိတ်သူလူမျိုးများနဲ့
ကနေ့မျိုးလူမျိုးများကိုအာသာဘွဲကနေရရက်ဆက်ဆက်တတ်တာထင်ရှားပါတယ်ဆိုပြီးတော့မှ AI ဘွဲကနေပြီးတော့ကဘာပြီးပြင်ညာလိုက်ပါတယ်အဲ့ဒီခုနအချက်လက်ရှာကူကြီးအခွဲကအဲ့ဒါတွေတော့ထေမင်းစဉ်းစားတဲ့အချိန်မှာပါရလားလို့ခုနဆရာကြီးကိုကျွန်တော်မေးလို့ပါတယ်ဗျာ
ဟုတ်ကဲ့အညာမြေအောင်ကြီးဆွေးနွေးရခြေစူပါဒါပေမဲ့ကျွန်တော်တို့ကအဓိကဆွေးနွေးရဒီမြန်မာနိုင်ငံနဲ့နိုင်ငံတကာဆက်ဆံရေးကိစ္စကိုဆွေးနွေးရဖြစ်တဲ့အတွက်ကျွန်တော်တို့ကဒီအစီအစဉ်ခန်းဆိုင်နဲ့ပတ်သက်လို့ဆွေးနွေးနေတာမဟုတ်တဲ့အတွက်တော့ကျွန်တော်ဒီမေးခွန်းကိုကျွန်တော်ပြန်ဖြေဖို့အလဲမပေးတော့ပါဘူးနောက်ထပ်ကျွန်တော်တို့အီးမေးလ်တွေစာတွေပေးပို့ပြီးဆွေးနွေးထားတဲ့ပုံစံတွေလည်းရှိနေပါတယ်အရင်ဆုံးတစ်ယောက်ကိုလည်းကျွန်တော်အလှည့်ပေးချင်ပါတယ်သူကတော့အတန်ဖိုင်ပေးပို့ပြီးဆွေးနွေးထားတာပါဂျပန်နိုင်ငံဦးစိန်ဖြစ်ပါတယ်ဦးစိန်ရဲ့ဆွေးနွေးချက်ကိုနားထောင်အောင်ပါခင
်ဗျဟုတ်ကဲ့ကျွန်တော်ဂျပန်ဦးစိန်ပါမြန်မာနိုင်ငံရဲ့မိတ်ဆွေစုဆိုတာကတော့မရှိပါနိုင်ငံတိုင်းဟာကိုယ်ချိုးစည်းဝါအတွက်ကိုယ်ရက်တည်နေကြတာပါပဲအချက်တဲချမ်းမှာမြန်မာနိုင်ငံရဲ့မိတ်ဆွေဆိုတာရဲ့တနည်းအားဖြင့်မြန်မာနိုင်ငံရဲ့ရန်သူဆိုတာကတော့မြန်မာနိုင်ငံသားတွေကိုယ်တိုင်ဖြစ်နေတာပါပဲဒီကနေ့မြန်မာသမိုင်းမှာအချက်တဲဆုံးကာလမှာတိုင်းရင်းသားအလုံးနဲ့နိုင်ငံသားအလုံးစုစည်းမှုအင်အားကိုပြရမယ်ဒီလိုနည်းမျိုးမှာကရင်ကရရှမ်းကချင်စတာတွေကိုတခုမကြံရန်စားမှုအသစ်တွေဖန်တီးပြီးတော့မိုင်လုံးပြအင်အားပြိုကွဲအောင်ဖန်တီးမှုတွေတခါဖွဲ့စည်းပုံရဲ့ဖြည့်ဆည်းမှုကြောင့်လေစီလုံးကြီးဖန်တီးလို့မရနိုင်မှုတွေဆိုလိုတာကဘယ်နိုင်ငံမဆိုဖြူနီးပြဝါဘလို့အစိုးရမျိုးပဲတက်လာတက်လာဒီတိုင်းပြည်ရဲ့ကာဝေးရေးတွေဘေးဒုက္ခကယ်ဆယ်ရေးတွေမှာတက်မတော်သားတွေသာအနာခံလောက်ရတယ်လို့ပြည်သူကလည်းတံပိုးထားကြိုဆိုရမှာပါပဲဒါပေမဲ့ဒီနိုင်ငံမှာဖွဲ့စည်းပုံအမှားကြောင့်တက်မတော်ကတီးကြလို့ဖြစ်နေပြန်တော့အသက်ပေးကာဝေးကယ်ဆယ်နေသည့်တိုင်တွေးကွဲမှုတွေကြောင့်စီလုံးမှုကရတဲ့တော့မရဖြစ်နေတာပါတကယ်တော့မြန်မာနိုင်ငံရဲ့ဖြစ်တည်ဖွဲ့စည်းမှုကိုပျက်စီးအောင်အတော်မတတ်လုပ်နေတာကပေါ်ဒီ2008ဖွဲ့စည်းပုံကြောင့်မို့ဒီဖွဲ့စည်းပုံအဆုံးမတတ်နိုင်တဲ့ပြည်မြန်မာနိုင်ငံရဲ့ရန်သူအစ်စ်ဟာတွေးကွဲနေတဲ့မြန်မာနိုင်ငံသားတွေကလွဲလို့တခြားမရှိဘူးဆိုတာတင်ပြလိုပါတယ်ဟုတ်ကဲ့ဒါပါပဲ
ဟုတ်ကဲ့ဒါကတော့ဂျပန်ကဦးစိန်ဖြစ်ပါတယ်နောက်တူကတော့အမေရိကန်ပြည်ထောင်စုကမောင်တသနာအဲပေးစာပါကိုရန်နိုင်ဖတ်ပြပေးပါဦးခင်ဗျာ
လူတော်လုံးရဲ့အချိန်မှာရှုပ်ထွေးများပြားလာတဲ့ပြဿနာရပ်တွေကိုခက်ခဲခဲဖြေရှင်းရင်းပြပြပြောင်းလဲရေးကိုဖော်ဆောင်နေရတဲ့အစိုးရရဲ့ဗကတိနိုင်ငံရေးအခြေအနေတွေပေါ်နားလည်ပြီးအစိုးရနဲ့အပြည်သူဆောင်ဦးပေါင်းဆောင်ရွက်နေတဲ့နိုင်ငံတွေအားလုံးဟာမြန်မာနိုင်ငံရဲ့စစ်မှန်တဲ့မိတ်ဆွေနိုင်ငံတွေလို့ပဲယူဆမိပါတယ်။နိုင်ငံရေးတည်ငြိမ်မှုမရှိဘူး၊တရားဥပဒေစိုးမိုးမှုမရှိဘူး၊ဖွံ့ဖြိုးတိုးတက်မှုမရှိဘူး၊ကောင်းမွန်တဲ့အခြေခံဥပဒေမရှိဘူး၊အစိုးရတစ်ခုတည်းမရှိတဲ့နိုင်ငံတစ်ခုအတွက်ဖိအားပေးအရေးယူတာတွေဟာအနုလက္ခဏာဆောင်ပြီးနောက်ကျောင်းပြန်လည်သွားနိုင်ပါတယ်။လူခွင့်ရည်နဲ့မျိုးတုံးရှင်လေးဆိုတဲ့ကြွေးကြော်တန်းတွေနဲ့ဆိုရကျိုးပန်းသမျှကိုလစ်လူရှုပြီးဖီအားပေးလမ်းကြောင်းတစ်ခုတည်းကိုရွေးချယ်ထားကြတဲ့ကုလသမဂ္ဂနဲ့အနောက်နိုင်ငံတွေအတွက်ကြီးမားတဲ့ပြဿနာတွေမရှိနိုင်ပေမဲ့ပြန်လည်လက်ခံရေးကျိုးပန်းနေတဲ့ဆိုရတော်တော်ပြဿနာပေါင်းများစွာရှိနေပါတယ်။ဖီအားပေးပိတ်ဆို့ရေးယူမှုတွေကြောင့်ပြည်သူတွေရဲ့လူမှုဘဝအကျပ်တဲတွေပုံပုံကြီးထွားသွားနိုင်ပြီးမျိုးသားရေးလှုပ်ရှားမှုတွေကတဆင့်လူမျိုးရေးဘာသာရေးပဋိပက္ခတွေကျေပြန့်သွားနိုင်တယ်လို့လည်းယူဆမိပါတယ်။ဒါကြောင့်ရခိုင်ရေးကစလို့ပြည်တွင်းချင်းချင်းရေးအထိအစိုးရနဲ့ပြည်သူ့ဘောဆောင်ပူးပေါင်းဆောင်ရွက်နေတဲ့နိုင်ငံတွေအားလုံးဟာမြန်မာနိုင်ငံရဲ့စစ်မှန်တဲ့မိတ်ဆွေနိုင်ငံတွေပဲလို့ယူဆမိပါတယ်ဗျာ
။ဟုတ်ကဲ့ဒါကတော့အမေရိကန်ပြည်ထောင်စုကမောင်တသနာရဲ့ပေးစာပါ။နောက်ကျွန်တော်တို့စာရေးပြဖို့ထားတဲ့တဲ့ဒီ Facebook ပေါ်စာတချို့တော့မဆုမွန်ဖတ်ပြပေးပါဦးခင်ဗျာ
။ဟုတ်ကဲ့ပါရှင်။ဒီဥမောင်မောင်တင်းဆိုတဲ့အကောင့်ကတော့မြန်မာနိုင်ငံအတွက်ကောင်းတာကတော့တဲ့အရှိနိုင်ငံကိုရှောင်ရှားပြီးတော့အနောက်နိုင်ငံတွေနဲ့ချင်းကပ်ရင်းလက်တွေမှာအကျိုးများများရှိနိုင်ပါတယ်တဲ့အမေရိကန်ကမိတ်ဆွေစစ်နိုင်ငံဖြစ်လာပြီးတရုတ်နိုင်ငံနဲ့ပေါင်းပြီးနေထိုင်လာတာနှစ်ပေါင်းများစွာရှိခဲ့ပြီးဒါပေမဲ့တိုင်းသူပြည်သားတွေအားလုံးဆင်းရဲမွဲတေနေပါပြီတဲ့အဲ့ဒါကြောင့်အရှိနိုင်ငံတွေနဲ့ပေါင်းသင်းရင်မိတ်ဆွေစစ်မဖြစ်နိုင်ပါတဲ့နောက်ပေါ်လူတူလန်းဆိုတဲ့အကောင့်ကတော့အမေရိကန်နောက် UN အနောက်နိုင်ငံတွေရဲ့စွမ်းဆောင်ချက်တွေကြောင့်ငြိမ်းချမ်းဖွံ့ဖြိုးတိုးတက်နေတဲ့နိုင်ငံတွေကအများကြီးပါတဲ့တရုတ်နိုင်ငံရဲ့စွမ်းဆောင်မှုကြောင့်ငြိမ်းချမ်းဖွံ့ဖြိုးတိုးတက်သွားတဲ့နိုင်ငံဘလောက်ရှိပါသလဲတဲ့မရှိသလောက်ပါပဲတဲ့နောက်ရေနံမြေသားဆိုတဲ့အကောင့်ကတော့ကျွန်တော်တို့ယနေ့တွေ့နေရတာကတော့ဘာအကူတွေပေးတယ်မပေးတယ်ဆိုတာထက်ကချင်ပြည်နယ်ကနေမြေခိုးပြီးတော့ငပြောပင်စိုက်တာဖရဲစိုက်တာမြေရဖို့လှုပ်ရှားနေတာပဲတွေ့ရပါတယ်တဲ့ကြီးမောင်ဝင်းဆိုတဲ့အကောင့်ကတော့တရုတ်နိုင်ငံကကုလမှာဆိုရင်မြန်မာနိုင်ငံနဲ့ပတ်သက်ပြီးအမဲကာကွယ်ပေးနေလို့မိတ်ဆွေကောင်းလို့ထင်စရာအကြောင်းရှိပေမဲ့ကျွန်တော်ကတော့မထင်ပါဘူးတဲ့တကယ်တော့တရုတ်ဆိုတာကလူမိုက်အားပေးပါတဲ့စစ်အစိုးရလက်ထက်ကတည်းကဒီလိုမျိုးကာကွယ်ပေးပြီးတော့မြန်မာနိုင်ငံကတယံဇာတတွေကုံအောင်ယူတယ်စစ်အစိုးရသက်ဆိုးရှေပြီးတော့ပြည်သူတွေအသက်အိုးအိမ်ပျက်စီးခဲ့ရတယ်ဒါကတရုတ်ကြောင့်ပါတဲ့သူသာမကာကွယ်ပေးရင်နှစ်တိုးတိုးနဲ့ပဲစစ်အစိုးရကသက်ဆိုးရှေမာတဲ့အခုလည်းအကာကွယ်ပေးနေပြန်ပြီးတရုတ်ဆိုတာကတော့မိတ်ဆွေရောင်ဆောင်ပြီးတော့လူမိုက်အားကိုလို့ထင်ပါတယ်ခမားတဲ့
ဟုတ်ကဲ့ပါနောက်စာရည်လည်းရှိနေပါသေးတယ်နောက်တူကတော့မြင့်မော်ဆိုတဲ့ ပုဂ္ဂိုလ်ပါသူကတော့မြန်မာနိုင်ငံရဲ့ဒီမိုကရေစီနိုင်ငံတစ်ခုဖြစ်ပြီးတရုတ်လိုအာဏာရှင်နိုင်ငံတစ်ခုကိုလူ widetilde ပိုအားကိုးနေရရင်ကတိုင်းပြည်ရဲ့နိုင်ငံရေးအတွက်ဖြစ်ဖြစ်စီးပွားရေးအတွက်ဖြစ်ဖြစ်အလားအလာလုံးဝမကောင်းပါဘူးတဲ့မြန်မာနိုင်ငံဒီမိုကရေစီနိုင်ငံတစ်နိုင်ငံဖြစ်ပြီးဒီမိုကရေစီမဟာမိတ်အင်အားကြီးနိုင်ငံကိုပဲတစ်ဆက်မမအားကိုးရမှာပါတဲ့ထောက်ခံမှုလဲအားပေးဖို့လိုမယ်ဒီမိုကရေစီအင်အားကြီးအနောက်နိုင်ငံတွေကမြန်မာနိုင်ငံကိုဒီမိုကရေစီလမ်းကြောင်းပေါ်ရောက်အောင်အပြည့်အဝကူညီထောက်ခံခဲ့တဲ့ကျေးဇူးရှင်နိုင်ငံတွေပါတဲ့တရုတ်အားကိုးရင်တိုင်းပြည်စီးရင်မယ်တရုတ်ကအလကားလည်းမကူညီပါဘူးအစမတန်ပေးရပါတယ်တဲ့တစ်ဖက်ကမြန်မာနိုင်ငံကိုကျူးကျော်တိုက်ခတ်နေတဲ့ဝါလိုသဘုံအဖွဲ့တွေကိုအားပေးအားမြောက်ပြုနေတာလည်းအားလုံးအသိပါတဲ့နောက်တစ်ခုကတော့နိုင်နိုင်ဆိုတဲ့အကောက်ဖန်ရှင်မှာသူကတော့ကိုယ့်နိုင်ငံကိုဗန်နိုင်ငံကအကျိုးပြုနေလဲဆိုတော့တရုတ်နိုင်ငံနဲ့နီရောတရုတ်ပစ္စည်းတွေပေါ်တယ်စိုက်ကယ်တွေပေါ်တယ်ဒါကြောင့်တရုတ်စံကယ်ကိုလူတွေသုံးနိုင်တယ်အိမ်သုံးပစ္စည်းတွေလည်းသုံးနိုင်တယ်ဒါအတိုင်းပြည်တွေအခွန်ရတယ်ပြည်သူတွေဈေးနှုန်းချိုးဆော်တာနဲ့သုံးနိုင်တာအကျိုးရှိတာဆိုပြီးတော့ရေးထားပါတယ်နောက်စာရဆောင်ချက်မှသိတယ်မဆုမဖတ်ပြပြပါဦးခင်ဗျ
ဟုတ်ကဲ့ပါရှင်ဒီဇော်ထက်အောင်ဆိုတဲ့အကောင့်ကပါတရုတ်နိုင်ငံကသူ့စီးပွားအတွက်မြန်မာဘက်ကအကာအကွယ်ပေးတယ်စစ်တပ်ကိုကူညီတယ်နောက်စစ်တပ်အားကိုးနဲ့မြန်မာပြည်ကရတနာတွေကိုသူတို့ကချုပ်ကိုင်းတယ်တွင်းထွက်တော်တော်များများမှာတရုတ်တွေကလှုပ်ရှားတယ်နောက်တရုတ်လူမျိုးတွေကမြန်မာပြည်ထဲကိုတကားမရှိဓာတ်မရှိဝင်တယ်တရုတ်တွေဟာမြန်မာပြည်ထဲကိုဝင်ကျင်တိုင်းဝင်ထွက်ကျင်တိုင်းထွက်လှုပ်ကျင်တိုင်းလှုပ်နေတာကတော့စစ်တပ်အားကိုးနဲ့ပါတဲ့အမေရိကန်ကကြတော့သူ့ရဲ့ပြိုင်ဘက်တရုတ်နဲ့မြန်မာပြည်ကကတ်နေလေတော့သူ့မဟာမိတ်လှုပ်ချင်တယ်သူ့ရဲ့လက်အောက်ခံလှုပ်ချင်တယ်မလှုပ်ရင်စီးပွားရေးပိတ်ဆို့မယ်ပိတ်လို့ရတာအကုန်မှန်သမျှလိုက်ပိတ်မယ်နောက်သူ့ရဲ့အဓိကပြိုင်ဘက်တရုတ်နဲ့နီးတဲ့နိုင်ငံတွေဆိုရင်အမေရိကန်တပ်တွေချထားမယ်တကယ်တော့ဘယ်နိုင်ငံမှသူ့အကျိုးမရှိဘဲနဲ့မကူညီပါဘူးတဲ့ရုရှားကမြန်မာဘက်ကိုရက်တီတယ်ဆိုတာကလည်းမြန်မာပြည်ရဲ့စစ်လက်နက်တွေကရုရှားကပဲအဓိကရောင်းပေးနေတာတဲ့ရုရှားကလည်းရောင်းမှာပေါ့တဲ့သူနဲ့အမေရိကန်တွေကရန်သူအမေရိကန်နဲ့ဆန့်ကျင်ဘက်လှုပ်ချင်တဲ့စစ်လက်နက်ရောင်းမယ်နောက်ဆုံးတော့ဘယ်နိုင်ငံမဲ့ဖြစ်ဖြစ်သူတို့အကျိုးမှသူတို့လောက်ကြတာပါပဲတဲ့ရိုးရိုးရှင်းရှင်းလေးပါတယ်ရှင်
။ဟုတ်ကဲ့ဒီတော်တော်ရှင်ရဲ့စာအများစုမှာတော့ဒီတရုတ်နိုင်ငံနဲ့ဆက်ဆံမှုရဲ့ကာတိရဲ့အတွေ့အကြုံတွေကိုတွေ့ရပါတယ်ဆိုတော့ဒီနေရာမှာဆရာဦးရထွန်းကိုတစ်ချက်မေးချင်ပါတယ်။တစ်ချက်ကဒီမြန်မာနိုင်ငံလွတ်လပ်ရေးလှုပ်ရှားမှုကာလမှာတုန်းကလို့အင်္ဂလိပ်အခက်မြန်မာအချက်ဆိုတာမျိုးလို့မြန်မာနိုင်ငံအချက်တဲကိုအမျက်ထုတ်ဖို့ဒီတရုတ်နိုင်ငံအတွက်အခွင့်အလောင်းအကောင်အခုဖြစ်လာနေရဆိုတဲ့အမြင်မျိုးတွေလည်းရှိနေပါတယ်ဆိုတော့ဒီလိုအခြေအနေမျိုးတွေကြုံလာရမယ်ဆိုရောမကြုံအောင်မြန်မာနိုင်ငံဘက်ကလှုပ်တင်တာတွေဘာများရှိမလဲဆရာ
ခုအနေထားတော့ဟိုစုံနေများကိစ္စတွေကရုပ်နဲ့မပတ်သက်ခြင်းလို့အာမကိုးစံလို့မရဘူးဖြစ်နေတယ်ဟိုတခုကစီးပွားရေးကိစ္စစီးပွားရေးကိစ္စဆိုလို့ရှိရင်လည်းဟိုခုနဖတ်ပြသွားတဲ့အထက်မှာတော်တော်များကအနောက်ဥရောပတို့အမေရိကန်တို့အားကိုးပြီးမယ်အဲအဲ့ဒီအနောက်ဥရောပတို့ဘာလို့ကိုနိုင်အမေရိကန်ကိုနိုင်ကအခုဟိုကန်နေစီးပွားရေးညှိနှိုင်းမှုတွေသူ့တိုင်းပြည်ထဲပြန်လာကြပါလို့ပေါ်နေတဲ့အချိန်ဒီအခုမှကျွန်တော်ကိုနိုင်ကဆင်းရဲတဲ့အတွက်ချင်းတဲ့နိုင်ငံကိုလာပြီးရင်းနှီးမြှုပ်နှံတာတွေစိတ်စိတ်ဝင်လာဘူးเนาะနောက်တစ်ခါကျွန်တော်တို့နေသက်ဒေသကညီညာရေးကိစ္စဆိုလို့ရှိရင်လည်းကျွန်တော်က27ရာစုပင်လုံးဆိုပြီးတော့အဲတခါတည်းဒီနိုင်ငံရေးအခွင့်အရေးတွေဘာတွေဟိုဟာဘလို့ဟာဖြစ်ကြမလဲပေါ်ကြည့်တော့မခြေခံဘူးတွေဘလို့ပြင်ကြမလဲဆွေးနွေးနေတာအဓိကတရုတ်ကဒါပြရားမပေးလို့ရှိရင်သူကဟိုဒီအိန္ဒိယကမကူညီလို့ရှိရင်အဲ့ဒီငင်းငိုင်းကြီးကလည်းရဖို့ကလွယ်ဘူးအဲနောက်ဆုံးအခုနိုင်ငံရေးကကုလသမဂ္ဂမှာဖြစ်တဲ့ကိစ္စလည်းဘယ်အနောက်နိုင်ငံမှသွားပြီးတော့မျက်နှာချိုးသေးမနေနဲ့အဲ့ဒါဒီဟာပဲဟိုတကယ်လို့တရုတ်တက်ကဗီဒီယိုအနာမဆုံးပေးဘူးဆိုလို့ရှိရင်အဲ့ဒါကျွန်တော်တို့တိုင်းပြည်ကဒုက္ခရောက်မှာတက်မြန်မာနိုင်ငံကကုလသမဂ္ဂလူငယ်တပ်တွေကကျူးကျော်ပြီးတော့နေရာချထားပြီးတော့ကိုယ်စွန့်ပိုးလို့ဖြစ်သွားမှာလားအဲဒါမှမဟုတ်လို့ရှိရင်လည်းပြည်ရင်းကဒီကုနာတတ်ကောင်းဆောင်တွေကို ICC ပို့ခါမှာမယ်ဆိုပြီးတော့ဟာအစိုးရကထုတ်ပြန်လို့ရှိရင်အဲ့ဒီတတ်ကောင်းဆောင်တွေရောအတိုင်းငင်ခံမလားနော်ဟိုပြန်ပြီးတော့အာဏာသိမ်းမလားအဲ့လိုဆိုရနေရတဲ့အခြေအနေမျိုးမှာကျွန်တော်တို့ကဘာပဲဖြစ်ဖြစ်ဒီလိုနဲ့ရင်းရင်းလေးအဲ့လိုပူပေါင်းဆောင်ရွက်မှဆက်မနာတော်တော်များများပြည်လည်နိုင်မဲ့အနေအထားဖြစ်တယ်။ဒါကြောင့်မလို့ဟိုကျွန်တော်တို့ကဟိုချားနိုင်ငံနေကျွန်တော်တို့သွားနေတဲ့ဒီမူဒီလမ်းကြောင်းကိုကျွန်တော်တို့ကပြင်ပြဖို့ပြောတာမဟုတ်ဘူး။ဒီမူဒီလမ်းကြောင်းကတော့ဒီမူဒီလမ်းကြောင်းနဲ့သွားရမှာပဲ။ဒါပေမဲ့ပြည်ရင်းရေးကိစ္စတွေကပြည်ရင်းရေးကိုအခြေအနေနဲ့လက်တွေ့အခြေအနေနဲ့ကိုက်ညီတဲ့အတိုင်းကျွန်တော်တို့ကဒီပြင်ကြည့်ပြီးကရမယ်လို့ကျွန်တော်ပြောချင်တာဖြစ်ပါတယ်။
ဟုတ်ကဲ့ပါဆရာဦးရေတော့ဆိုတော့ကျွန်တော်ဆုံးဖြတ်မိနစ်ဝက်လောက်တော့ကြံပါသေးတယ်ဆရာဦးစီရဲ့သူရောခင်ဗျာကျွန်တော်တို့ဒီလိုမျိုးပေါ်လိမြန်မာနိုင်ငံရင်းနဲ့တန်ရေးတမန်ရေးဆက်ဆံရေးတွေမှာစောင့်သိရှောင်သိနေတာတွေရောဘာတွေများရှိမယ်လို့သုံးသပ်လို့ရမလဲခင်ဗျာ
ဒီ foreign policy ကတော့ဟိုခုကတော့နိုင်ငံရေးဝန်ကြီးဌာနအဓိကလုပ်တာပေါ့လေအဲ့ဒါကြတော့ဟိုတန်ရုံးတွေမှာတော့ဟိုခုလက်ရှိတဲ့ပိုရတော့တင်းလာပါတယ်ဒါပေမဲ့အားပိုဖြည့်ဖို့တော့လိုလိမ့်မယ်ဥပမာကျွန်တော်တို့နဲ့ဒါ ကိုဗစ်ဒီဗဲလို့လည်းပြောလို့ရတယ်တန်ဘဲလို့လည်းပြောလို့ရတယ်ဘင်္ဂလားဒေ့ရှ်ဆိုရင်ဒါသူ့ရဲ့တန်တမာတွေတော်ပြီးလှုပ်ရှားနေတွေ့ရတယ်ပေါ့နော်ဆိုရဲကတည်းကဒီရေးပါတဲ့ဒီအမေရိကန်ဒီနိုင်ငံလိုဟာမျိုးမှာဒါမှမဟုတ်လည်းဥရောပသမဂ္ဂနေရာမျိုးမှာဒီကတော်တော်လေးလှုပ်ရှားရဲဆိုတော့ကျွန်တော်လည်းပြန်ကြရတယ်ပေါ့နော်အဲ့ကကြတော့ဒီကလှုပ်ရှားလေလေကိုဗစ်ကတံပြန်မလှုပ်ရှားနိုင်ရင်ဒါဆွဲတဲ့ဘက်ကိုကျွန်တော်ပါတာပေါ့ဗျာအဲ့ဒါတစ်ခုပါနောက်တစ်ခုကတော့ပါလဲဆိုတော့ဒီကိစ္စကတော့ဒီရခိုင်ရေးကြောင်လည်းဖြစ်နေတော့လေရခိုင်ရေးဦးရဲ့မမြန်လေးကျွန်တော်တို့ကရှင်းနိုင်ကောင်းပါတယ်နောက်ဆုံးတစ်ချက်ကတော့ပါလဲဆိုတော့ဟိုကျင်းနေအမေရိကန်တို့လည်းပြောရရင်ပေါ့နော်အဲ့ဒီမှာတော့ဘယ်သူမှမကျွန်တော်တို့ကရန်ဖြစ်လို့မရပါဘူးနိုင်ငံလည်းတည်နေတဲ့အတွက်ပေါ့နော်ပြီးတော့တရုတ်ကကြတော့လည်းဒီမနိုင်ငံကဘယ်သူရတဲ့တဲ့ကျင်းနေရန်ဖြစ်အောင်တော့မနေဘူးအဲ့ဒါမှာလေဆိုရဲဒီဥည်ဝင်လို့လာတော့မှတရုတ်နဲ့ပြင်ပြအောင်နေရတယ်။ဒါဆိုရင်ဒီလေ
ဆရာဦးစီးတို့ကျွန်တော်ချိန်လေးလောက်ပဲရတဲ့အတွက်ဒီမှာပဲအဆုံးသတ်ပြရစေ။ပါဝင်ဆွေးနွေးပြတဲ့သူတွေနဲ့တော်တော်ရှင်တွေအားလုံးကိုလည်းအထူးကျေးဇူးတင်ပါတယ်ခင်ဗျာ
။ကိုအောင်လွယ်ဦးစီစဉ်တင်ဆက်တဲ့စနေမနက်ခင်းတရက်လေးလိုင်းအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။ယူအီမြန်မာပိုင်းကတရက်လီလိုက်အစီအစဉ်တွေကိုတပတ်ကိုနှစ်ကြိမ်ထုတ်လွှင့်ပေးနေတာမှာစနေညပိုင်း9နာရီမှတစ်ကြိမ်အင်္ဂါနေ့ညပိုင်း9နာရီမှတစ်ကြိမ်တရက်ထုတ်လွှင့်ပေးနေပါတယ်။ VOA American တန်ကလက်ရှိထုတ်လွှင့်ပေးနေတဲ့တနာရီစာအစီအစဉ်ကိုမနေ့7နာရီကနေ9နာရီထိလိုင်းဒိုမီတာ16 19နဲ့24ဒူကနေပြန်လည်ပြီးတော့လဲထုတ်လွှင့်ပေးတော့မှာဖြစ်ပါတယ်ခင်ဗျာ။ VOA မြန်မာပိုင်းကစနေမနေ့ခင်းအစီအစဉ်တွေကိုဆက်လက်ပြီးတော့ထုတ်လွှင့်နေပါတယ်အခုကြာရှိနေသေးတဲ့အချိန်မှာနိုင်ငံတကာသတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကကြီးညာပေးပါလိမ့်မယ
်အမေရိကန်ပြည်ထောင်စုရဲ့ထင်ကရအထက်လွှတ်တော်မှတူဖြစ်သူဂျွန်မက်ကိန်းအမတ်တရကျင်းပတဲ့ငားရဲကြာဂုံပြူအခမ်းအနားတွေဒီကနေ့တနင်္ဂနွေနေ့မှာဆုံးသတ်မှာဖြစ်ပြီးသူရဲ့ကျွမ်းကျန်ရှိတဲ့ရုပ်လောင်းကိုမေရီလန်းပြည်နယ်အန်နာပူလစ်မြို့ကသူတက်ရောက်တင်ယူခဲ့တဲ့အမေရိကန်ရေတပ်အကယ်ဒမီစစ်သင်းကျိုင်းမှာမြေမြုပ်သူဂျိုမှာဖြစ်ပါတယ်မစ္စတာမကင်းကိုသူရဲ့ရေတပ်အကယ်ဒမီအတန်းပေါ်နဲ့မိတ်ဆွေဟောင်းကြီးဖြစ်သူ2014ခုနှစ်ကကွယ်လွန်သွားတဲ့ရေတပ်ဗိုလ်ချုပ်ကြီးချက်ကလာဆင်ရဲ့အုပ်ဂူပေးမှာမြေမြုပ်တူမှာပါစနေနေ့ကဝါရှင်တန်မြို့တော် National Cathedral ဘုရားကျောင်းကြီးထဲမှာကျင်းပတဲ့အမတ်တရအောင်မြုပ်ပွဲအခမ်းအနားကိုတော့သမရဟောင်းတွေလွှတ်တော်အမတ်တွေစသည်အားဖြင့်အမေရိကန်နိုင်ငံရေးလောကနဲ့နယ်ပယ်ပေါင်းစုံကထင်ရှားသူတွေတက်ရောက်ကြပါတယ်မစ္စတာမကင်းတို့အမတ်တရကိုမူစကားပြောကြားသူတွေထဲမှာသူကိုယ်တိုင်မကွယ်လူမိကလေးကဖိတ်ကြားသွားတဲ့သမရဟောင်းဘရက်ကိုဘာမားနဲ့သမရဟောင်းဂျော့ဂျ်ဝဘူးစ်တို့ပါဝင်ပါတယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကပြည်သူ့လွတ်တော်ကိုယ်စားလှယ်တူနဲ့တိုင်းဒေသကြီးလွတ်တော်ကိုယ်စားလှယ်တူတို့ကိုပါတီတာဝန်တွေကနေဒီပိုင်းနဲ့တည်းရဆိုင်လိုက်ပါတယ်ရန်ကုန်တိုင်းဒဂိုမြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဒေါက်တာသက်သက်ခိုင်နဲ့ရန်ကုန်တိုင်းဒေသကြီးဒဂိုမြို့နယ်လွတ်တော်ကိုယ်စားလှယ်ဦးကျော်စီရတို့နှစ်ဦးကို NLD ပါတီဒဂိုမြို့နယ်ရဲ့လူမှုဆောင်အဖွဲ့တာဝန်တွေကနေရဆိုင်လိုက်တာပါဩဂုတ်လ25ရက်နေ့ကလုပ်တဲ့NLD ပါတီဘူလုံးမှုဆောင်အဖွဲ့အစည်းအဝေးဆုံးဖြတ်ချက်အရအဲ့လိုရဆင်းလိုက်တဲ့အကြောင်းဘူလုံးမှုဆောင်ဖွဲ့ဝင်အထူးပြုသူဦးညံဝင်းလက်မှတ်ရေးထိုးထားတဲ့စာမှာဖော်ပြထားပါတယ်။ Riders တရင်တော့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ပေါ်ဆက်ဆူထားတဲ့အမှုကိုစက်တင်ဘာလ3ရက်တနင်္လာနေ့မှာစီနေချောက်ဖို့ရှိနေချိန်မှာပဲစီနေနေတော့ကတော့တရင်တော်တို့ချို့နဲ့တရင်လူလက်ခွင့်ရရှိရေးလူရှားသူတွေစုပေါင်းပြီးသူတို့ကိုပြန်လွတ်ပေးဖို့ရန်ကုန်မြို့မှာဆန္ဒပြတောင်းဆိုကြပါတယ်။ Indonesia နိုင်ငံကအင်ရှင်ပြလက်ခံကျင်းပတဲ့အာရှအကစားပွဲတော် Asian Games အမျိုးသားဘောလုံးပြိုင်ပွဲဘူလူပွဲကိုစနေနေ့ကရှင်းပြကစားတာမှာတောင်ကိုရီးယားကဂျပန်ကို2-2နဲ့အနိုင်ရသွားပါတယ်ခင်ဗျာ
ထိတက်ရောက်မြန်မာနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုခုချော်ချော်သိန်းကြီးညာသွားခဲ့တာဖြစ်ပါတယ်အခုမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကကိုညံဝဲအောင်ဖြစ်ပြီးတော့အတမိုင်းဆိုင်ရာအင်ဂျင်နီယာကတော့ Keith Holmes ဖြစ်ပါတယ်ညနေဘက်6နာရီခွဲကနေ9နာရီထိထုတ်လိုက်မဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ16 19နဲ့25ဒုကနေဖမ်းယူနားဆင်နိုင်ပါတယ်နိုင်ငံတကာကသောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားများအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေVOA ကိုနားဆင်ကြတဲ့အတွက်အထူးကျေးဇူးတင်ရှိပါတယ်ခင်ဗျာကျွန်တော်ဆက်မလို့ပ
This program has come to you from the Voice of America, Washington.